Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်အောက်တိုဘာလ4ရက်စနေနေ့ညနေပိုင်း 9:20 အစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့ 51 နဲ့လိုင်းလက်မီတာ190ရိုးကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လာပါစေရှင်ကျမနန်းလာပါဒီညနေအစီအစဉ်မျိုးဖြစ်တင်ဆက်ပေးပါပါ
ကျမကတော့ဆုမြတ်မပါရှင်ဟောင်ကောင်မှာဆန္ဒပြပိတ်ဆို့ထားတဲ့လမ်းတွေကိုတနင်္လာနေ့မတိုင်ခင်မှာရှင်းလင်းဖို့အတွက်ဟောင်ကောင်အုပ်ချုပ်ရေးမှူးကပြောကြားထားပါတယ်တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားမှာတော့အဆင့်မြင့်ဆွေးနွေးမှုတွေပြန်ဆဖို့အတွက်နှစ်ဖက်သဘောတူခဲ့ပါတယ်အခုလိုထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဒီကနေ့ကျင်းပတဲ့လူငယ်အစည်းအဝေးနဲ့ပတ်သက်လို့ကတော့
ဒီလူငယ်လုပ်ငန်းတာဝန်တွေကိုပြီးမင်းလုံနိုင်သလားနောက်ပြီးတော့လေ30ကြော်သွားတဲ့လူငယ်တွေอ่ะဆိုလို့ရှင်လူကြီးပိုင်းမှာ
တောင်ဆန်းစုကြည်ပါရှင်ဒီအကြောင်းအသေးစိတ်ကိုမကြာခင်ကြားကြမှာပါနောက်ပိုင်းမှာတော့ထိုင်းနိုင်ငံမှာအသက်ခံလိုက်ရတဲ့ဗြိတိန်နိုင်ငံသား၂ယောက်နဲ့ပတ်သက်ပြီးဆူဆွဲခံထားတဲ့သူတွေနဲ့ပတ်သက်တဲ့သတင်းအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဘလော့ဂါတွေပြောသမျှနဲ့ဦးကျော်စံသားရဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြမှာဖြစ်ပါတယ်အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့မအင်ဂျင်နိုင်တို့ကပြောပြပေးပါအောင်ရှင်
ဟောင်ကောင်မှာတနင်္လာနေ့ကစပြီးတော့ဒီမိုကရေစီတောင်းဆိုဆန္ဒပြနေသူတွေပိတ်ဆို့ထားတဲ့လမ်းတွေကိုရှင်းလင်းဖယ်ရှားဖို့အတွက်ဟောင်ကောင်အုပ်ချုပ်ရေးမှူး CY လျောင်းကရုပ်မြင်သံကြားပေါ်ကနေဒီကနေ့စနေနေ့မှာပြောကြားလိုက်ပါတယ်
။ဒီက最迫切的喺後日星期一政府總部嘅出入通道。
အများပြည်သူတာဝန်ကိုထမ်းနေကြတဲ့အစိုးရဝန်ထမ်း3000တနင်္လာနေ့မှာရုံးတက်ပြီးတော့သူတို့အလုပ်ကိုလုပ်နိုင်ကြဖို့အစိုးရရုံးတွေရှိရာလမ်းတွေကိုရှင်းလင်းနိုင်ဖို့ကအခုအရေးအကြီးဆုံးလို့ရမယ့်ကိစ္စဖြစ်ပါတယ်။ Central နဲ့ One Chai ရက်ွက်တွေကလမ်းတွေကိုလည်းပြန်ဖွင့်ပေးရပါမယ်။ဒါမှကျောင်းသူကျောင်းသားတွေကြောင်းတက်နိုင်ကြမှာဖြစ်တယ်လို့အုပ်ချုပ်ရေးမှူး CY လျောင်းကရုပ်မြင်သံကြားပေါ်ကနေပြောကြားသွားတာဖြစ်ပါတယ်။အလောက်ကံတွေပြက်လို့မကြေမနက်ဖြစ်နေကြတဲ့မြို့ကန်တွေနဲ့ဆန္ဒပြသူတွေကြားဒုတိယနေ့ဇက်တိုက်အဖြစ်ထိတ်တန့်ရင်ဆိုင်မှုတွေဖြစ်နေချိန်မှာပဲအုပ်ချုပ်ရေးမှုကအခုလိုပြောကြားခဲ့တာပါလမ်းတွေပေါ်မှာဆန္ဒပြနေကြသူတွေကိုအတင်းရှင်းလင်းနှင်ထုတ်ဖို့ကြိုးစားတဲ့လူအုပ်ကြီးနဲ့ဒီမိုကရေစီတောင်းဆိုဆန္ဒပြနေသူတွေကြားတောက်ကြနေညရုံကအကြမ်းဖက်မှုတွေဖြစ်ခဲ့မှုအတွေ့မှာတော့ရဲက19ယောက်ကိုဖမ်းဆီးခဲ့ပါတယ်ဖမ်းမိသူတချို့ဟာ triad တရုတ်ရာဇဝတ်ဂိုင်းတွေနဲ့ဆက်ဆက်နေတယ်လို့ယုံကြည်ရကြောင်းရဲကပြောခဲ့ပါတယ်လမ်းတွေရှင်းသွားအောင်ကြိုးစားတဲ့အနေနဲ့မြို့အာဏာပိုင်တွေကရာဇဝတ်ဂိုင်းသားတွေနဲ့ဒီမိုကရေစီရဲ့ဆန္ဒပြသူတွေထိတ်တိုက်တွေ့ခိုက်နေဆိုတဲ့ဆွဆွဲချက်တွေကိုတော့ဟောင်ကောင်လုံခြုံရေးဆိုင်ရာအကြီးအကဲလျောင်တန်ကွတ်ကပြင်းပြင်းထန်ထန်ညှင်းပယ်ခဲ့ပါတယ်။ဒီလိုပြောဆိုဆွဆွဲမှုတွေဟာလုံးဝအထိပယ်မရှိသလိုတာဝန်ကိုကျေပွန်အောင်ထမ်းဆောင်နေတဲ့ရဲအရာရှိတွေအတွက်လည်းလုံးဝမမျှတာပါဘူးလို့သူကပြောသွားပါတယ်။ဟောင်ကောင်မှာတရုတ်ပြည်မကြီးအစိုးရရဲ့လွှမ်းမိုးမှုမပါဘဲဟောင်ကောင်အုပ်ချုပ်ရေးမှုကိုရွေးချယ်နိုင်ခွင့်ရရှိတဲ့အတွက်ကျောင်းသားအများစုဖြစ်တဲ့ထောင်ပေါင်းချီတဲ့ဟောင်ကောင်ပြည်သူတွေဟာလူအစီကားဆုံးနေရာတချို့မှာပိတ်ဆို့ဆန္ဒပြနေကြတာသတင်းတစ်ပတ်ကျော်ရှိနေပါပြီရှင်
လာပေါင်းတန်ကြာရက်တက်နေတဲ့ဆွေးနွေးပွဲတွေပြန်ပြီးစတင်ဖို့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေသဘောတူညီခဲ့ကြပါတယ်။အောက်တိုဘာလကုန်နှောင်းပိုင်းနဲ့နိုဝင်ဘာလအစောပိုင်းလောက်မှာဆွေးနွေးပွဲတွေစတင်ဖို့စီစဉ်ထားတာပါ။တောင်ကိုရီးယားနိုင်ငံအင်ချုံမြို့ကမြောက်ကိုရီးယားထိပ်တန်းခေါင်းဆောင်ဟောဝန်ပျုံဆိုးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့စနေနေ့မှာမမျှော်လင့်တဲ့ခီးစဉ်ဖြစ်ရောက်လာခဲ့ပြီးတဲ့နောက်အခုလိုနှစ်နိုင်ငံဆွေးနွေးပွဲတွေပြန်စဖို့ဖြစ်လာတာပါ။မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ကတောင်ကိုရီးယားအစိုးရရဲ့ပြန်လည်ပေါင်းစည်းရေးဝင်ကြီးရူကီဟီဂျေကတွေ့ဆုံခဲ့ပါတယ်မြောက်ကိုရီးယားအထူးကိုယ်စားလှယ်အဖွဲ့အနေနဲ့အခုလိုတောင်ကိုရီးယားကိုလာရောက်တဲ့အတွက်နှစ်နိုင်ငံဆက်ဆံရေးတိုးတက်လာဖို့အတူတကွဆောင်ရွက်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်မြောက်ကိုရီးယားကိုယ်စားလှယ်ခေါင်းဆောင်ဟဝွန်ပျုံဆိုးဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်ပြီလို့ရှိရင်နံပါတ်1နေရာမှာရှိနေသူဖြစ်ပါတယ်။ဒါအပြင်စစ်သားဥယျာဉ်တန်းတန်းကျော်ရှိနေတဲ့မြောက်ကိုရီးယားစစ်တပ်ရဲ့နိုင်ငံရေးအရာရှိလည်းဖြစ်ပါတယ်။နောက်ကိုယ်စားလှယ်နှစ်ဦးကတော့အာနာယပါတီဖြစ်တဲ့အလုသမားပါတီရဲ့အတွင်းရေးမှူးအဖွဲ့ဝင်နှစ်ဦးပါ။မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ခီးစင်ဟာအင်ချုံမြို့မှာစနေနေ့ကကျင်းပနေတဲ့အာရှအာဆာပွဲတော်ပိတ်ပွဲအခမ်းအနားကိုတက်ရောက်ဖို့ဖြစ်တယ်လို့လည်းပြောပါတယ်ရှင်။
ဗြိတိန်လူမျိုးအယ်လန်ဟန်နင်ကို Islamic State စစ်သွေးကြောအဖွဲ့ကကောင်းဖြတ်တတ်တဲ့ဗီဒီယိုထွက်ပေါ်လာခဲ့ပြီးနောက်တည့်ရက်မှာပဲဒီစစ်သွေးကြောအဖွဲ့ကိုတတ်နိုင်တဲ့နီလန်အလုံးနဲ့ချေမှုန်းသွားမယ်လို့ UK ဝန်ကြီးချုပ် David Cameron ကပြောကြားလိုက်ပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီပေးသူစေတနာဝန်ထမ်းအယ်လန်ဟန်နင်ကိုတတ်တဲ့အတွက် Islamic State အဖွဲ့ကိုအရေးယူရမှာဖြစ်တယ်လို့လုံခြုံရေးတာဝန်ရှိသူတွေနဲ့ဒီကနေ့စနေနေ့မှာတွေ့ဆုံဆွေးနွေးအပြီးမှာဝန်ကြီးချုပ် Cameron ကရုပ်မြင်သံကြားပေါ်ကနေပြောခဲ့တာပါ။ အသက်ခံရတဲ့သူဟာနှူးညံ့ပြီးတော့သူတစ်ပါးကိုစိတ်ရောကိုယ်ပါကူညီခြင်းသူတစ်ယောက်ဖြစ်တယ်လို့လည်းဝန်ကြီးချုပ်ကဖော်ပြပြောဆိုပါရတယ်။တောက်ကြနေတော့ကတော့ကောင်းဖြတ်တက်ခဲ့တဲ့အပေါ်မှာဒီ Islamic State စစ်သွေးကြွတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကအဝေးပိုင်းအပြစ်တင်ခဲ့ပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုစေတနာဝန်ထမ်းဖြစ်ဆောင်ရွက်နေတဲ့ Alan Hanning ကိုတပ်ဖြတ်မှုဟာအလွန်မှဆက်ဆုပ်ရွန်ရှာပေါ်ရာလောက်ရဖြစ်တဲ့အတွက်ပြင်းပြင်းထန်ထန်ရှုံးချတယ်လို့လုံခြုံရေးကောင်စီကတောက်ကြနေတော့ကကြေညာချက်ထုတ်ပြန်ပါတယ်။အနောက်နိုင်ငံသားတစားခံတွေကိုစစ်သေးကြွအဖွဲ့အရင်တုန်းကတပ်ဖြတ်တဲ့ပုံစံမျိုး Alan Hanning ကိုခေါင်းဖြတ်နေတဲ့ဗီဒီယိုကိုအစွန်းရောက် Islam စစ်သွေးကြွတွေကတောက်ကြနေတော့ကထုတ်ပြန်ခဲ့တဲ့ထဲမှာ Peter Kasich ဆိုတဲ့ American တယောက်ကိုပြသပြီးသူ့ကိုလည်းတပ်ပစ်မယ်လို့ Islamic State စစ်သွေးကြွတွေကချိန်ချောက်ထားပါတယ်ကောင်းဖြတ်တက်မှုဟာရက်ဆက်တဲ့တက်ဖြတ်မှုဖြစ်ပြီးတော့အမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေက Islamic State အဖွဲ့ကိုလုံးဝချေမှုန်းသွားမှာဖြစ်တယ်လို့ American သမ္မတ Barack Obama ကပြောကြားခဲ့ပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ51 kHz 9885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
စနေနေ့ညပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်တူရကီနိုင်ငံရဲ့နယ်စပ် Islamic State စစ်သွေးကြွတွေချင့်ကပ်နေတဲ့ Syria နိုင်ငံရဲ့မြောက်ပိုင်းကကတ်လူမျိုးတွေနေကြတဲ့မြို့နားမှာဒီကနေ့စနေနေ့မှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်။ကတ်တပ်တွေဟာအမေရိကန်ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေကိုအကာအကွယ်ယူပြီးတော့ကိုဘာနီမြို့ကိုကာကွယ်ပြီးတော့တိုက်နေကြပါတယ်။ ISIS စစ်သွေးကြွတွေကိုတွန်းလှန်တိုက်ခိုက်ဖို့ကတ်တပ်တွေစူးစမ်းနေတဲ့သတင်းပတ်နဲ့ချီရှိနေပါပြီ။တိုက်ခိုက်မှုတွေကြောင့် Syria လူမျိုး 36,000 ကျော်တူရကီနိုင်ငံဘက်ကလည်းထွက်ပြေးခဲ့ကြပါတယ်။ပူပေါင်းတပ်တွေဘက်ကလည်းစစ်သွေးကြွတွေရှိတဲ့နေရာတွေအပေါ်ဘုံကျဲတိုက်ခိုက်နေတာသတင်းတစ်ပတ်နဲ့ချီရှိနေပေမဲ့တိုးတက်မှုဟာမရှိသလောက်ဖြစ်နေပါတဲ့ကိုဘာနီမြို့ကိုစစ်သွေးကြွတွေရဲ့လက်ထဲမကြမသွားအောင်လို့အစွမ်းကုန်ကူညီမယ်လို့တူရကီနိုင်ငံကလည်းပြောထားပါဗျာရှင
်ယူကရိန်းနိုင်ငံမှာ ICRC နိုင်ငံတကာကြက်ချင်ဤအဖွဲ့ဝန်ထမ်းတအူဖြစ်တဲ့ Swiss လူမျိုးတအူဘုံကြည်စံထိမှန်ပြီးတည်ဆုံးခဲ့တဲ့အပေါ်အမေရိကန်သမ္မတအင်ဖြူရောကဝေဖန်ရှုံချလိုက်ပါတယ်တောက်ကြနေကထုတ်ပြန်တဲ့သမ္မတအိုဘားမားရဲ့ကြေညာချက်မှာတော့ယူကရိန်းပဋိပက္ခမှာတက်ဆိုင်ရအဖွဲ့အစည်းပါတီတွေအားလုံးအနေနဲ့အရက်သားတွေကိုအကာအကွယ်ပေးကြဖို့တိုက်တွန်းထားပါတယ်အသက်ခံရသူဟာ38နှစ်အရွယ် Laurent Dupasquier ဖြစ်ပါတယ်သူဟာ Donetsk မြို့နားက ICRC ရုံးနားမှာပောက်ကွဲခဲ့တဲ့ဘုံးကြည်စံထိမှန်ပြီးတည်ဆုံးခဲ့တာပါယူကရိန်းဆိုရတက်တွေနဲ့ခွဲထွက်ရေးတပုံတွေရဲ့တိုက်ပွဲတွေဟာတောက်ကြနေကလည်း Donetsk လေးစိတ်နားမှာဆက်လက်ဖြစ်ပွားခဲ့ပါတယ် ICRC ဝန်ထမ်း Swiss လူမျိုးတည်ဆုံးခဲ့အမှုကိုတစ်ဖက်နဲ့တစ်ဖက်ဆွဆွဲပြောဆိုနေပါတယ်ရှင
်။တအိအစားထိုးထည့်ထားသူအမျိုးသမီးကနေပြီးတော့တားယောက်ကြားလေးတယောက်ကိုမွေးဖွားခဲ့ပါတယ်။ဆွီဒင်နိုင်ငံကအသက်36နှစ်အရွယ်အမျိုးသမီးတယောက်ဟာကမ္ဘာပေါ်ကတအိအစားထိုးကုသမှုခံယူထားသူတွေထဲမှာပထမဆုံးကလေးမွေးဖွားခဲ့သူဖြစ်ပါတယ်။မိခင်မှာအသက်အန္တရာယ်ရှိလောက်အောင်သွေးတိုးခဲ့တာကြောင့်ကလေးကို32လနဲ့ပြီးခဲ့တဲ့လတုန်းကပိုက်ခွဲပြီးဆောင်းမွေးခဲ့တာဖြစ်တယ်လို့ဆွီဒင်ဆရာဝန်တွေကပြောပါတယ်။အခုတော့ကလေးရောအမေပါသူတို့နေအိမ်မှာကြမ်းကြမ်းမာမာရှိနေကြပါတယ်။အဲ့ဒီအမျိုးသမီးရောသူ့ရဲ့ခင်မောမှာဘသူဘဝတွေဖြစ်တယ်ဆိုတာကိုတော့ဖုံးကွယ်ထားကြပါရဲ့ဓာတ်ခွဲကမ်းမှာမြို့အောင်လှုပ်ထားတဲ့တတိသားလောင်းကိုတအိမ်အစားထိုးထားတဲ့အဲ့ဒီအမျိုးသမီးရဲ့တအိမ်ထဲကိုပြန်ထည့်ပြီးတော့ကိုဝင်ဆောင်ခဲ့တာဖြစ်ပါရဲ့သူတို့လင်မယားရဲ့မိတ်ဆွေအသက်62နှစ်အရွယ်အမျိုးသမီးတယောက်ကတအိမ်ကိုလှူခဲ့တာဖြစ်ပြီးတော့တအိမ်အစားထိုးကုသမှုကိုပြီးခဲ့တဲ့နှစ်တုန်းကလှုပ်ခဲ့တာဖြစ်ပါရဲ့ရှင
်အမေရိကန်ပြည်ထောင်စုမှာအလုံးလက်မဲ့ဥယေ6ရာခိုင်နှုန်းလောက်အောက်ထီကိုကျဆင်းခဲ့တယ်လို့သမ္မတအိုဘားမားကပြောပါတယ်။လွန်ခဲ့တဲ့9နှစ်နီးပါးကာလအတွင်းအလုတ်တန်ပေါင်း10ကျော်လောက်ကိုဖန်တီးပေးနိုင်ခဲ့တယ်လို့သူ့ရဲ့အပတ်စဉ်မိကွန်းမှာသမ္မတကပြောသွားပါတယ်။ဒါဟာအမေရိကန်သမိုင်းမှာပုဂ္ဂလိကအလုတ်တွေကိုဖန်တီးပေးနိုင်ဆုံးဖြစ်တယ်လို့လည်းသူကဆိုပါတယ်။ဒါပေမဲ့လို့အခုလိုစီးပွားရေးတိုးတက်မှုတွေရှိပေမဲ့ဆယ်စုနှစ်တစုနဲ့ချီပြီးတော့လူအများစုရဲ့လောက်ခလာစာတွေတိုးမြင့်ခံရတာမျိုးမရှိဘူးလို့အိုဘားမားကပြောပါတယ်။အမေရိကကိုရှင်သန်ခွင့်ပေးဖို့နဲ့ပြင်ပမဲ့မဲ့လောက်ကင်နေတဲ့အမေရိကန်ပြည်သူတချို့ပေါ်တန်ခတ်မှုတွေကိုရပ်ဆိုင်းဖို့အချိန်ရောက်နေပြီလို့လည်းသူကဆိုပါတယ်။အနေဆုံးလာစာဖြစ်သတ်မှတ်ထားတဲ့တနာယီကိုအမေရိကန်$10နဲ့ဆယ်စင့်နှုန်းဟာစီးပွားရေးကိုပိုးပြီးတောင့်တင်းခိုင်မာစေပြီးလူလက်တန်းစားတွေရဲ့ဘဝကိုမြင့်တင်ဖို့အထောက်အကူဖြစ်စေတယ်လို့လည်းဥပမာကပြောသွားပါတယ်ရှင်
ပါကစ္စတန်နိုင်ငံမှာဒီနှစ်အတွင်းမှတ်တမ်းရှိထားတဲ့ပိုလီယိုအကျောသေးရောဂါဖြစ်ပွားသူအရေအတွက်ဟာစံချိန်တင်အောင်လို့များခဲ့ပါတယ်လောလောဆယ်အထိအခုနှစ်ထဲပိုလီယိုရောဂါဖြစ်ပွားသူ202ယောက်ရှိနေပြီလို့အစ္စလာမဘတ်မြို့မှာရှိတဲ့ပါကစ္စတန်အမျိုးသားကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်တနှစ်ထဲမှာဒီပိုလီယိုရောဂါသည်196ယောက်ရှိခဲ့တဲ့စံချိန်ကိုချိုးသွားခဲ့တာဖြစ်ပါတယ်2012ခုနှစ်ကစပြီးတော့ဒီပိုလီယိုရောဂါကာကွယ်ဆေးတိုက်ကြွေးတဲ့ကျန်းမာရေးလှုပ်သားတွေထဲမှာအသက်ခံရတဲ့သူဟာ60လောက်ရှိခဲ့ပါတယ်။တာလီဘန်နဲ့အယ်ခါအီဒါဆက်သွေးကြွတွေရှိတဲ့အာဖဂန်နစ္စတန်နိုင်ငံနယ်စပ်နားကမငြိမ်မသက်ဖြစ်နေတဲ့တိုင်းရင်းသားမျိုးနွယ်စုဒေသတွေမှာအများဆုံးတပ်ခံခဲ့ရတာဖြစ်ပါတယ်ရှင
်။ထိတ်တန့်ရောက်တဲ့တွင်တွေကိုမဆုမြတ်မွန်နဲ့မိုက်အင်ဂျင်နိုင်တို့ကတင်ပြသွားတာပါ။အခုတော့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုဆက်တိုက်တင်ဆက်ပေးပါရမယ်။အကြီးကအတိုက်ခံ NLD ပါတီဝင်လူငယ်တွေအနေနဲ့အနာဂတ်ပါတီရဲ့လုပ်ငန်းတာဝန်တွေကိုမိမိရဲ့တာဝန်ယူနိုင်ဖို့ပါတီဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါရတယ်။ပါတီလူငယ်တွေရောပါတီရဲ့လုပ်ငန်းတာဝန်တွေကိုထမ်းဆောင်နိုင်တဲ့အနေအထားမှာရှိနေပြီလားဆိုတာတွေကိုတော့မတ်သိငီထိုက်ကစူးစီးတင်ပြပေးပါမယ်ရှင်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဗဟိုလူငယ်အဖွဲ့အစည်းအဝေးကိုဒီကနေ့စနေနေ့မှာကျင်းပတာမှာတော့ပါတီဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကလူငယ်ဖြစ်သတ်မှတ်ဖို့အသက်အပိုင်းချကိုအသေးချာသတ်မှတ်ဖို့အဓိကထားပြီးတော့ပြောခဲ့ပါတယ
်ကိုကနေပြီးတော့မျိုးဆက်တစ်တခါတစ်ချိန်လုံးဝင်လေအောင်လုပ်နိုင်သလားလုပ်နိုင်ပြီးတော့ဒီ30အထိပေါ့နော်လူငယ်တွေရဆိုလို့ရှိရင်ဒီလူငယ်လုပ်ငန်းတာဝန်တွေကိုပြပြပြမလုပ်နိုင်သလားနောက်ပြီးတော့လေ30ကျော်သွားတဲ့လူငယ်တွေကဆိုလို့ရှိရင်လူကြီးပိုင်းမှာပြောင်းပြီးတော့အလုပ်တာဝန်တွေကိုပြပြပြမင်းထိထိမိမိထမ်းဆောင်နိုင်သလားအဲ့ဒီဟာတွေကိုကြည့်ရမှာပဲအမှပြောရမယ်ဆိုရင်မလုံနိုင်ဘူးဆိုလို့ရှိရင်ဒီမှာလိုအပ်ချက်ကရှိနေသေးတယ်အဲ့တော့ဥတီယာမှာတော့30မှာလူငယ်တွေကိုဖြတ်ဖို့ဥတီယာမယ်အဲ့လိုလုံနိုင်ဖို့ဥတီယာမယ်အဲ့လိုလုံနိုင်မဲ့အခြေအနေတွေကိုဒီအဖွဲ့ချုပ်ထဲမှာရှိသွားနိုင်အောင်လို့ကြိုးစားရမယ်
ဒါပြင်လူငယ်တွေအနေနဲ့ပါတီလူကြီးပိုင်းတာဝန်တွေထမ်းဆောင်နိုင်ဖို့ပြင်ဆင်ဖို့ကိုလည်းပါတီဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ်။အားကောင်းဆုံးအဓိကအတိုက်ခံပါတီကြီးမြို့သားဒီမိုကရေစီအဖွဲ့ချုပ်ကလူငယ်တွေရဲ့ပါတီတွင်တာဝန်ယူနိုင်မှုနဲ့ပတ်သက်လို့ကတော့ဗဟိုလူငယ်တာဝန်ခံဒေါက်တာစိုးမိုးသူကအခုလိုပြောပါတယ
်။လက်ရှိမှာဒီ NLD ကအရင်ကစီးပါတော့လူငယ်တွေမပါသေးပါဘူးခင်ဗျာ။
ဟုတ်ကဲ့အဲ့တော့ဒီပါတီကတစ်ချိန်မှာလိုအပ်လာတဲ့အချိန်မှာလူငယ်တွေအနေနဲ့ဟိုဝင်ပြီးတော့တာဝန်ယူနိုင်တဲ့အနေအထားရောအစင်းသင်းဖြစ်နေပါပြီလားရှင
်ဟုတ်ကဲ့ကျွန်တော်တို့လက်ရှိကတော့လူငယ်တွေအနေနဲ့ဒီလူကြီးတွေရဲ့တာဝန်ယူဆက်ခံမှုတော့ကြိုးစားနေပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်တစ်ခါဒီနိုင်ငံရေးမှာအပိုင်းမှာပေါ့နော်ဒီရွေးကောက်ပွဲတွေဘာတွေမှာရောဝင်ပြီးတော့ပါဝင်ရွေးကောက်ခံနိုင်တဲ့အနေအထားရောရှိနေပါပြီလားရှင်လူငယ်တွေအနေနဲ့
အဲ့ဒီသူတွေဒါမှဆိုရင်တော့လူငယ်တွေနေတဲ့ candidate ချင်းနဲ့ဝေရှင်းတဲ့အားလာတိုင်းရှိပါတယ်ခင်ဗျာ
ပါတီအနေနဲ့အရင်စစ်ဆိုးရလက်ထက်ဖိနှိပ်မှုတွေကြောင့်လူငယ်မျိုးဆက်သစ်ထပ်မံလက်ခံနိုင်ဖို့အခက်အခဲတွေရှိခဲ့တာကြောင့်အရင်အသက်30ကိုလူငယ်အဖွဲ့ဝင်အဖြစ်သတ်မှတ်ထားတာကနေအသက်35နှစ်ကိုတိုးမြင့်ခဲ့ရတာပါအခုချိန်မှာတော့လူငယ်မျိုးဆက်တွေကိုအသက်30သတ်မှတ်ဖို့ဒေါက်ဆန်းစုကြည်ကပြောဆိုနေတာဖြစ်ပါတယ်ဒီကနေ့ပါတီဗဟိုလူငယ်အဖွဲ့အစည်းအဝေးကဆုံးဖြတ်ချက်တချို့ချမှတ်နိုင်ခဲ့ပြီမယ်လဲပါတီကိုတင်ပြအတည်ပြုချက်ရယူဖို့လိုအပ်နေပါသေးတယ်လို့လူငယ်တာဝန်ခံဒေါက်တာစိုးမှုသူကပြောပါတယ်ရှင်
။မှတ်သင်ကြီးထိုက်တင်ပြသွားတာပါရှင်။ခုတော့ထိုင်းနိုင်ငံဘက်တလက်ကြည့်ရအောင်ပါ။ထိုင်းနိုင်ငံမှာအသက်ခံရတဲ့ဗြိတိန်နိုင်ငံသား2ဦးနဲ့ပတ်သက်လို့တရားခဏ်တွေအဖြစ်ဆွဆွဲခံထားရသူတွေဟာရဲစခန်းမှာရိုက်နှက်ဆစ်ဆီခံခဲ့ရတယ်လို့ပြန်လွတ်လာသူကဆိုပါရယ်။ဒီကနေ့ရုံးထုတ်ယမန်ယူခံရတဲ့မြန်မာနိုင်ငံသားတွေဒီလိုဆွဲဆိုခံရတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံတန်ယုံကတော့စုံစမ်းဆစ်ဆီမှုတွေလုပ်အောင်မှာဖြစ်ကြောင်းပြောဆိုခဲ့ပါရယ်။မိုက်အေးမာကသတင်းပေးပို့ထားပါရယ်ရှင်။
အခုဆွဆွဲခံထားရတဲ့မြန်မာနိုင်ငံသားတွေဟာစက်တင်ဘာလ16ရက်နေ့က DNA စစ်ဆေးခံရမှုမှာပါဝင်ခဲ့ပြီးပြန်လွတ်ပေးထားတဲ့သူများဖြစ်ကြပါတယ်။သူတို့ကိုဒုတိယအကြိမ်ဖမ်းဆီးပြီးတဲ့နောက်မှာတော့တရားခဏ်များဖြစ်ကြောင်းထိုင်းရဲတွေကပြောဆိုလိုက်တာပါ။သူတို့နဲ့အတူဖမ်းဆီးခံရသူတွေကိုအောက်တိုဘာလ3ရက်နေ့မှာပြန်လွတ်ပေးလိုက်ပြီးတရားခဏ်အဖြစ်ဆွဆွဲခံရသူတွေဟာစစ်ဆေးမေးမြန်းမှုတွေအတွင်ရိုက်နှက်ခံရမှုတွေရှိတယ်ဆိုပြီးသူတို့နဲ့နှီးဆက်တဲ့ကျွန်းမော်ကမြန်မာရွှေပြောင်းလို့တမတူကပြောပြပါတယ
်လုံခဲ့တဲ့4ရက်လောက်ကသူတို့ဖမ်းလိုက်တာဖမ်းပြီးတော့တယောက်ကတော်တော်ကြီးဟိုရိုက်ခံထားရပေါ့ဒါပေမဲ့တရင်ထဲမှာအိုက်ကောင်ပုံမထွက်ဘူး3ယောက်ဖမ်းပြီးတော့2ယောက်ပုံဝင်ထွက်တယ်အဲရိုက်ခံထားဘယ်လိုလဲဆိုတော့အဲ့မှာရဲစခန်းထဲမှာမတင်ငါကြီးဖမ်းထားတာ10ယောက်လောက်ရှိတယ်သူတို့မနည်းညပြန်လို့လိုက်တယ်မတင်ငါကြီးဖမ်းထားတဲ့ကောင်သူတို့ကနေပြောပြတာအဲ့ဒီကောင်တွေကမြေအချုပ်ခန်းထဲရဲ့မြေနေကသူတို့ထုတ်သွားလိုက်ရိုက်လိုက်ဟိုလှုပ်လိုက်မြေနေကသူတို့ကပြောပြတာ ဟုတ်ပါတယ်ဆိုဝင်ခံလိုက်တယ်ဆိုရင်ဘလို့ဘယ်ပုံဘယ်နည်းလုပ်တယ်ဘာညာဆိုရင်အမအမလည်းတွေ့ရင်မပေါ့တင်းစားရမှာတောင်ပြမြောက်ပြရေးရဒီဘက်ပြသူတို့ဟိုဘက်ပြဖြစ်နေတာအဲ့ဒါနဲ့သူတို့မင်းရနေပြီးတော့ကော်စမွေးကိုအဆောင်ခေါ်သွားပြီကော်စမွေးထောင်ခေါ်သွားပြီးတော့ဒီနေ့သူတို့တရားဝန်ထုတ်တယ်ယမန်ယူဖို့ပေါ့
လေကျုံလူတတ်မှုမှာအဓမ္မပြုကျင့်တက်ပြတ်ခံရတယ်လို့ယူဆရတဲ့ဗြိတိန်နိုင်ငံသူရဲ့ကိုခန္ဓာထဲမှာ DNA နှစ်မျိုးကိုတွေ့ရပြီးအဲ့ဒီ DNA တွေဟာအာရှနိုင်ငံသားများဖြစ်တယ်ဆိုပြီးထိုင်းရဲတွေကစက်တင်ဘာလ20ရက်နေ့ကကောက်ချက်ချခဲ့တာပါထိုင်းနိုင်ငံမြန်မာတန်ယုံကအလုသမားတန်အရာရှိဦးသိန်းနိုင်ကတော့ခိုင်မာတဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်သွားမယ်လို့ပြောပါတယ
်အဲ့ DNA ရတဲ့တရားရတဲ့ DNA လေအဲ့ဒါကိုခိုင်မောင်းတော့ကျွန်တော်တို့ကလည်းဥပမာဆံမတီးကတော့ဥတီကြောင်းရဆောင်ရနေပါတယ်အဲ့ဒါဒီကြောင်းတိထောက်နေပါတယ်နော်ဟိုကျွန်တော်ဘက်ကတော့တကယ်လို့ကိုယ့်ဘက်ကအဆူဆဲခံရတယ်မဟုတ်ဘူးဆိုရင်လည်းပဲကျွန်တော်ကဟိုတရားဝင်ရောပြုတ်တော့ပေါ့နော်အဲ့ဒါကြီးလေးကျွန်တော်ကဆောင်ရနေပါတယ်ဆံမတီးကတော့လေ
လေကျောမှာရှိတဲ့မြန်မာနိုင်ငံသားအများစုကတော့လူငယ်တွေတပ်ဖြတ်မှုအပေါ်မှာမယုံကြည်နိုင်သေးပဲဖြစ်နေကြတယ်လို့မြန်မာတန်ယုံကနေတေချာစီစစ်ဆောင်ရွက်ပေးစီခြင်းတယ်လို့ပြောကြပါတယ်လက်ရှိကျောပေါ်မှာနေထိုင်နေကြသူတွေကပြန်လည်လွတ်မြောက်လာကြသူတွေကကြောက်ရွံ့ထိတ်လန့်မှုတွေကတော့ရှိနေတာပါအောက်တိုဘာလ3ရက်နေ့ကလက်ကျုံးပေါ်မှာမှုကင်းမှတ်တမ်းတွေရယူဖို့တရားခဏ်တွေကိုလိုက်လံပြသခိုင်းတဲ့အခါမှာအရက်သားတွေအနေနဲ့သူတို့ရဲ့တန်တရားဖြစ်เสียရမြင်ကွင်းတွေကိုလည်းတွေ့ရကြအောင်အခုလိုပြောပြပါတယ
်အခုဒီကောင်လေးရဲ့လူတက်တဲ့ပုံစံတွေကဟောလူတက်တဲ့ပုံစံတွေလောက်ပြနေရတာတော့ပုံကြီးတန်တရားရှိရကြဒီကောင်လေးတွေကဒီဘက်ထုတ်ပြဒီဘက်ထုတ်ပြဟာသကပြားဒီဟိုဟာအဲ့ဘက်မဟုတ်ဘူးပေါ့အဲ့လိုပေါ့ပလိမ့်နဲ့သကပြားနဲ့လူတက်တဲ့တေးခံနေရပေါ့နော်တရားတစ်ယောက်ကိုအချက်လက်တွေကြွဲပြနေရပေါ့နော
်လေကျုံးလူတက်မှုဟာရဲ့တော်ကြတဲ့အထိအမှုမှန်မပေါ်နိုင်သေးတဲ့အပေါ်မှာရဲတွေအနေနဲ့ဖိအားပေးဝေဖန်တာကိုခံနေရတာပါကိုစမိအချင်းထောင်တွေကိုပို့ဆောင်ခံထားရတဲ့ဆွဆွဲခံထားရသူတွေကတော့သူတို့တက်ဖြတ်တယ်လို့ပဲဝန်ခံကြပါတယ်မြမတန်ယုံနဲ့အလုသမားရေးဆောင်ရွက်နေသူတွေဥပဒေပညာရှင်တွေလူအခွင့်ရေးလှုပ်ရှားနေသူတွေကတော့ဒီကိစ္စကိုတေချာစုံစမ်းစစ်ဆေးသွားဖို့အတွက်မကြခင်မှာတရားခဏ်တွေအဖြစ်ဆွဲချက်တင်ခံထားရသူတွေနဲ့တွားရောက်တွေ့ဆုံကြမှာဖြစ်ပါတယ်ရှင်
မအေးအေးမှာသတင်းပေးပို့သွားတာပါရှင်ခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မဆုမြတ်မောင်ရဲ့ blogger တွေပြောသမျှအစီအစဉ်ရဲ့အလဲပါကိုသားညိုဦးကအကူအညီတင်ဆက်ထားပါတယ်ရှင
် iPhone တွေ iPad တွေနဲ့ Mac computer တွေကြားမှာအခုထက်ပိုပြီးတော့မှလွယ်လွယ်ကူကူဆက်သွယ်သုံးနိုင်တော့မယ်လို့ဆိုတဲ့ဒီ operating system တစ်တွေကို Apple ကတော့မိတ်ဆက်လိုက်ပြီးကိုသားညုံကြီ
း Apple ရဲ့ software developer များညီလာခံမှာဒီ OS အစ်စ်တွေပွဲထုတ်ခဲ့တာမဟုတ်လားဗျ IG summary blog တွေမှာရေးနေကြတာတချို့တော့တွေ့တယ်ဗ
ျဟုတ်တယ်ရှင် Mac computer တွေအတွက် Yosemite ဆိုတဲ့ OS 10 အစ်စ်နဲ့ mobile device PC တွေအတွက် iOS 8 software တစ်တွေကိုပွဲထုတ်မိတ်ဆက်ခဲ့တာပေါ့ဒီ OS 10 Yosemite ကိုလုံးဝအသွင်သစ်ဖြစ်မဲ့စနစ်သစ်လို့ဆိုရဲတခါ iOS 8ကိုကြတော့လေကမ္ဘာပေါ်မှာရှေ့အပြည့်ဆုံး mobile operating system ဖြစ်မယ်လို့ Apple ကပြောပြီးတော့ဘာတွေလုပ်လို့ရမယ်ဆိုတာကိုရှင်းပြခဲ့တယ်လေ
ပြောသလောက်ရောတကယ်ပဲထူးသွားလို့လားဗျအခုရှိနေတဲ့ operating system နဲ့ဘာတွေများကွာသွားလို့လဲ
ထူးထူးခြားခြားပြောစရာဆိုရင်တော့ဒီ operating system 10 Yosemite ထည့်ထားတဲ့ Mac computer နဲ့ iOS 8ထည့်ထားတဲ့ iPad iPhone တို့ပေါ်မှာအလုပ်တစ်ခုတည်းကိုဟိုဘက်ဒီဘက်ပြိုင်ပြီးတော့မှတစ်ချိန်တည်းလုပ်လို့ရတယ်။ဥပမာဒီ Mac computer ပေါ်မှာစာရိုက်နေတယ်ဆိုလို့ရှိရင်အဲ့ဒီစာကိုပဲ iPad ပေါ်မှာတစ်ချိန်တည်းဆက်ပြီးတော့ရိုက်လို့ရတယ်။သဘောကတော့12မျိုးပေမဲ့စက်တစ်ခုတည်းပေါ်မှာလုပ်နေရတယ်လို့ကိုလုပ်လို့ရတယ်။ဒီဘက်တစ်ခုမှလုပ်နေတာတွေကိုနောက်တစ်ခုမှလွယ်လွယ်ကူကူဆက်ပြီးတော့လုပ်နိုင်တယ်။နောက်ဖုန်းဝင်လာတယ်ဆိုလို့ရှိရင်လည်း iPhone ကမဟုတ်ဘဲနဲ့ Mac computer ပေါ်ကနေပြီးတော့ဖုန်းဖြည့်လို့ရသွားမယ်။အဲ့ဒါမျိုးတွေကတော့ထူးခြားသွားတယ်လို့ပြောလို့ရပါတယ်။
အဲ့ဒီ operating system စနစ်တစ်နှစ်ခုလုံးကဒီ sound box ရာသီရောက်လို့ရှင်အခမဲ့ update လုပ်လို့ရမှာစို့
ဟုတ်ပါတယ် iPhone iPad Mac computer ရှိတဲ့သူတိုင်းအခမဲ့ upgrade လုပ်နိုင်မယ်လို့ Apple ကပြောထားတာပဲကိုသားညုံရဲ့
ဒီမြန်မာနိုင်ငံထဲမှာ iPhone iPad သုံးကြသူတွေက Mac computer သုံးတဲ့အရေးအတွက်ထပ်ပိုများမယ်ဆိုတော့မြန်မာပြည်ကဒီ Apple ပရိသတ်တွေအတွက်ဘာတွေထူးထူးခြားခြားလုပ်လို့ရမလဲဆိုတာလည်းပြောပြပြီးအောင်မဆင်မြတ်မောင်ရဲ့
iPhone iPad သုံးတဲ့သူတွေအတွက် iOS 8အသစ်ထဲမှာလက်တွေ့အသုံးဝင်မဲ့ထူရလေးတွေတချို့တော့သတိထားမိတယ်။တခါက text message ဝင်လာတယ်ဆိုလို့ရှိရင်အရင်တော့ကဒီ text message app ကိုဝင်ပြီးတော့မှကိုကစာပြန်ရိုက်လို့ရတာမလား။အခု iOS 8ကကြတော့အဲ့လိုလုပ်ဆရာမလိုတော့ဘူး။ phone screen ပေါ်မှာဒီအကြောင်းပြန်နိုင်မဲ့အကွက်ကလေးပေါ်လာမယ်။အဲ့ဒီမှာ message ကိုချက်ချင်းပြန်ပြီးတော့ရိုက်လိုက်ရုံပဲ။ဆိုတော့ကိုက phone ပေါ်မှာဘာပဲလုပ်နေနေအဲ့ဒီလုပ်နေတာကိုမပြတ် text message ကိုပြန်နိုင်မှာပါ။ ဒီ text message ပြန်ပို့တဲ့အခါမှာလဲ video တို့အသံတို့ချက်ချင်းသွင်းချက်ချင်းပို့လို့ရသွားမယ်။ကိုရှိနေတဲ့ location နေရာကိုလည်းမြေပုံနဲ့ share လုပ်လို့ရမယ်။တစ်ဖက်ကပြောနေတဲ့နေရာကိုလည်းကိုယ့်ရဲ့မြေပုံပေါ်မှာချက်ချင်းနေရာပြနိုင်မယ်။အဲ့ဒါလေးတွေကတော့ထူးလာပါတယ်။တကယ်တော့အခုလဲဒီသီးသန့်ဝယ်ပြီးတော့သုံးရတဲ့ text message application တချို့မှာတော့အဲ့လိုမျိုးဟာတွေကလုံးလို့ရနေပြီးသားပါဒါပေမဲ့ iMessage မှာအဲ့ဒါမျိုးတွေအခုပါလာတော့မှာပေါ့နောက် keyboard ကလည်းပို့ပြီးတော့ကောင်းသွားမယ်လို့ပြောပါတယ
် keyboard ဆိုလို့ message ရအကြောင်းပြန်လို့ရှိရင်ဆက်ကမှတ်ထားပြီးတဲ့နောက်ပို့ရတွေကိုကိုစားကြိုတင်ပြီးစာသားဆီထားပေးနိုင်တယ်ဆိုအဲ့ဒါကိုလဲဒီ ID ဆောင်းမတွေမှာတော်တော်လေးရေးနေကြတာကျွန်တော်တွေ့တယ်ဗျ
ဟုတ်တယ်ရှင်ဆက်ကဒီကိုဘလို့လူမျိုးတွေကိုဘလို့ message မျိုးပို့ရတယ်လဲဆိုတာကိုမှတ်ထားပေးတယ်အဲ့တော့နောက်တစ်ခါအဲ့ဒီသူစီကနေပြီးတော့ message လာမယ်ဆိုလို့ရှိရင်သူကအလိုအလျောက်ကိုသုံးတက်တဲ့အသုံးနှုန်းတွေကိုချိုးတင်ခန့်မှန်းပြီးတော့မှစာစီပေးထားတာပါနောက်ဒီကိုပြန်ရိုက်မယ်အဖြစ်မျိုးအတွက်ကိုလည်းအလိုအလျောက်အဖြစ်ခန့်မှန်းပေးပါတယ်ဥပမာဒီတငယ်ချင်းတယောက်ကနေပြီးတော့ညစာသွားစားမလားရုပ်ရှင်သွားမလားဆိုတာကို movie or dinner လို့မေးလာရဲဆိုပါတော့အဲ့ဒါကို message app ကအဖြစ်နေရာမှာ movie dinner I don't know ဆိုပြီးတော့မှအဲ့လိုစာသားတွေကိုချိုးပြီးတော့ရိုက်ပေးထားတယ်ကိုကပို့ချင်တာကိုရွေးပြီးတော့ပို့နိုင်အောင်လှုပ်ထားပေးတယ်ဆိုတဲ့သဘောပေါ့
iPhone သုံးကြတဲ့သူအများစုကဓာတ်ပုံရိုက်တာကိုလည်းအဓိကသုံးကြတယ်ဆိုတော့အဲ့ဒီအတွက်ကိုရောဘာတွေထူအောင်လုပ်ပြီးထားသေးတယ်လဲဗ
ျ iOS 8နဲ့ကြာလို့ရှိရင် iPad နဲ့ပဲဖြစ်ဖြစ် iPhone နဲ့ပဲဖြစ်ဖြစ်ဓာတ်ပုံရိုက်ဗီဒီယိုရိုက်တယ်ဆိုလို့ရှိရင်အဲ့ဒီဓာတ်ပုံတွေဗီဒီယိုတွေကို iCloud ဓာတ်ပုံ library ထဲမှာအလိုအလျောက်သွားပြီးတော့သိမ်းပေးလိုက်တယ်ဆိုတော့ကိုကဘာနဲ့ပဲရိုက်ရိုက်အဲ့ဒီပုံတွေကိုအချိန်မရွေးပြန်ပြီးတော့ကြည့်လို့ရသွားမယ်ဒီ iPhone နဲ့ရိုက်ထားလို့ iPad ထဲကနေကြည့်လို့မရတာတို့ iPad နဲ့ရိုက်ထားလို့ iPhone ထဲကနေကြည့်လို့မရတာတို့မဖြစ်တော့ဘူးပေါ့အချိန်မရွေး iCloud ဓာတ်ပုံ library ထဲကနေပြီးတော့ပုံတွေကိုကြည့်နိုင်မှာဖြစ်ပါတယ်။နောက်ပြီးတော့ဒီပုံတွေကိုဖြန့်ချန့်ကတ်လုပ်တာတို့ပို့ကားအောင်လို့ပြုပြင်တာတို့ကိုလည်းပို့ပြီးတော့လွှဲအောင်လှုပ်ထားပေးတယ်လို့ Apple ကပြောတာပဲ
။ Digital file တွေကို online ပေါ်မှာတင်ထားပေးနိုင်တဲ့ cloud စနစ်ကလည်းတော်တော်လေးအသုံးဝင်တာဗျ။ Microsoft ရဲ့ OneDrive cloud storage solution ဘယ်လိုမျိုး format မျိုးကိုမဆို file တွေကိုတင်ပြီးထားနိုင်တာမဟုတ်လား
။အခု Apple ကလည်းအပြိုင်ဆိုင်လုပ်လာပြီလေ။သူ့ရဲ့ OS အသစ်တွေထဲမှာ iCloud Drive ဆိုပြီးတော့မှ feature အသစ်ကိုထည့်ထားတဲ့ digital file တွေကိုဘယ်လိုမျိုး Apple device ကနေမဆိုသိမ်းလို့ရတယ်ပြန်ယူလို့ရမယ်လေ
။ဒါနဲ့ဒီ Apple က software ဘိုင်းမှာပဲအသစ်တွေထွင်ထားတယ်ဆိုတာပြောနေတယ်။စက်ပစ္စည်းအသစ်တွေဘာတွေထွက်ဖို့ရှိတယ်ဆိုတာကိုရောအဲ့ဒီညီလာခံမှာဘာမှပြောမသွားဘူးလားဗျ။
hardware ဘိုင်းနဲ့ပတ်သက်လို့တော့ဘာပစ္စည်းတွေထွက်ဖို့ရှိတယ်ဆိုတာမျိုးဘာမှမိတ်ဆက်မသွားဘူးရှင် New York Times သတင်းစာရဲ့ဒီ IT online ဆောင်းပါးထဲမှာတော့ Apple ကပစ္စည်းတွေကိုထွက်မယ်ဆိုရင်တဲ့ဆောင်းဥပောက်တို့ဆောင်းရသည်တို့ကြမှာကြီးညာတတ်တယ်တဲ့ဆောင်းဥပောက်အကြောင်းတွေပြန်ဖွင့်တဲ့အချိန်မျိုးဒီ Christmas တို့ New Year တို့လက်ဆောင်တွေပေးတတ်ကြတဲ့အချိန်မျိုးကိုပြစ်မှတ်ထားပြီးတော့မှ Apple ကပစ္စည်းတွေကိုထွက်မှာကိုကြီးညာတတ်တယ်လို့ဆောင်းပါးထဲမှာတော့ပြောထားတယ်လေ
တခုရှိတာကလည်းဒီ software developer များညီလာခံဆိုတော့ software ဘိုင်းကိုပဲသူကပွဲထုတ်မှာပေါ့လေ
တေးကြတာပေါ့သူရဲ့ operating system တစ်တွေကိုမှီပြီးတော့မှ software developer တွေဘက်ကနေပြီးတော့ app အသစ်တွေအများကြီးရေးသွားနိုင်မယ်ဆိုတာကိုလည်း Apple ကအဓိကပြောတာပဲလေ software developer တွေအတွက်သိပ်ကိုကြီးကျယ်တဲ့အခွင့်အလမ်းကြီးလို့တော့မှတင်စားပြောလိုက်သေးတယ်အဲဒါကြောင့်မို့လို့ဒီနည်းပညာသတင်းတွေကိုအဓိကအယုံဆိုင်တဲ့ CDNet website ရဲ့ဆောင်းပါးမှာတော့လုံခြုံရေးဘိုင်းအတွက် NDA များတယ်လို့တော့မှရေးတယ်ရှင် Apple ရဲ့ OS အသစ်တွေက App Developer တွေအတွက်ပို့ပြီးတော့လွယ်အောင်လုပ်ထားတော့ Online သက်ခိုး Hacker တွေအတွက်အခွင့်ကောင်းလို့ဖြစ်နေလို့ Set တွေရဲ့လုံခြုံစိတ်ချရေးဘိုင်းအတွက်စိန်ခေါ်မှုတွေရှိလာနိုင်တယ်လို့ရေးထားပါတယ်ရှင်
မဆူမြတ်မှုစီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်ခုတော့ဒီကနေ့ကစပြီးစနေနေ့တိုင်းမှာလွှင့်မဲ့အစီအစဉ်တစ်ခုဖြစ်တဲ့ Golden Land Media ကမညညလွင့်စီစဉ်တင်ဆက်တဲ့မတူတာလေးတွေအစီအစဉ်ကိုနားဆင်ရမှာပါရှင
်မင်္ဂလာပါရှင်လူတွေဟာအကြောင်းအရာတစ်ခုပေါ်မှာပဲဖြစ်ဖြစ်အဖြစ်ပြက်တစ်ခုပေါ်မှာပဲဖြစ်ဖြစ်အယူအဆတွေသဘောထားတွေတယောက်နဲ့တယောက်မတူနိုင်ကြတာကတော့လူလောကရဲ့သဘာဝပါပဲဒါကြောင့်ဒီနေ့ခေတ်ကာလရဲ့ဖြစ်ပျက်နေတဲ့အကြောင်းအရာတွေအပေါ်ခန်းစားချက်မတူတာလေးတွေကိုတင်ပြချင်တာပါဒီတစ်ပတ်မှာတော့မြန်မာနိုင်ငံအပါအဝင်ကမ္ဘာမှာထင်ရှားတဲ့လူမှုရေးအင်တာနက်စာမျက်နှာတစ်ခုဖြစ်တဲ့ Facebook အပေါ်မှာမြန်မာပြည်သားတွေဘလို့သဘောထားတွေရှိတယ်ဆိုတာကြည့်ကြရအောင်ပါရှင်မြန်မာနိုင်ငံကကွန်ပျူတာနဲ့စမတ်ဖုန်းအသုံးပြုကြတဲ့သူတွေကြားမှာရေပန်းအစားဆုံးနဲ့အသုံးအများဆုံးအင်တာနက်စာမျက်နှာကတော့အားလုံးသိကြတဲ့အတိုင်း Facebook ဆိုတဲ့လူမှုရေးအင်တာနက်ကွန်ရက်တစ်ခုပါပဲလူကြီးလူငယ်မရွေးအင်တာနက်သုံးတဲ့သူတွေ80ရာခိုင်နှုန်းကျော်လောက်ဟာနှိမ့်ကွေးတဲ့အင်တာနက်နှုန်းကိုစိတ်ရှည်ရှည်နဲ့စောင့်ဆိုင်းရင်းဒီ Facebook စာမျက်နှာကိုတွားရောက်အသုံးပြုနေကြတာပါ 2004年February လမှာအမေရိကန်ပြည်အောင်စုဟာဗတ်တက္ကသိုလ်ကကျောင်းသားလူငယ်တအူးဖြစ်တဲ့မတ်ဇူကာဘတ်နဲ့သူ့ရဲ့တငယ်ချင်း၄ယောက်တို့သူတို့အချင်းချင်းကျောင်းသားလူငယ်တွေကြားတယောက်နဲ့တယောက်ဆက်သွယ်ကြဘူးဒီ Facebook လူမှုရေးအင်တာနက်စာမျက်နှာကိုတီထွင်ဖန်တီးခဲ့ကြတာပါအခု 2014ခုနှစ် Facebook အသက်ဆယ်နှစ်ပြည့်ပြီးအချိန်မှာတော့မြန်မာနိုင်ငံအပါအဝင်ကမ္ဘာအနှံ့က Facebook သုံးဆွဲသူပေါင်း 1.3 billion Facebook လူမှုရေး internet စာမျက်နှာကိုမြန်မာနိုင်ငံမှာတော်တော်များများအသုံးပြုလာကြတာနဲ့အတူ Facebook စာမျက်နှာအသုံးပြုမှုအပေါ်သဘောထားအမြင်တွေကတော့မတူကြပါဘူး
Facebook တုံးတော့လေသမီးတို့ဟုံးငယ်ငယ်လေးတွေကကွဲသွားတဲ့တကယ်ရှင်းနေပါညာအကုန်လုံးနဲ့လည်းပြန်သွေးလို့ရတယ်ပြီးတော့ဒီတခြားနိုင်ငံကလူတွေအားလုံးနဲ့လည်း
အဲ့လိုမျိုးကြီးကြီးကြီးဖြစ်ကြတယ်မုံတော်တိုက်ဖြစ်ကြတယ်ပေါ့အဲ့ကြောင့်တော့တိတ်မကြိုက်ဘူးလူငယ်အသေးကွဲရပါဆိုလို့ရှင်ဒီ
ไอ้พิสุตรงเนี้ยเป็นตะบี้บะหุตุตาเลยยาเลยวิกวันเนี่ยตะเงินจริงๆเนี่ยเปลี่ยนไปแล้วตุยยาได้อัศัตตัวเปลี่ยนนี่แหละมีตาซวยเนี่ยเลยวางกล้วยอมยวางกล้วยเนี่ยเลยตุยยาอาจารย์ตะบี้พิสุตรงอ่ะใจดิอ่ะจนเราเนี่ยสรุปไม่จ่ายเฉยเลยไม่ไปไหนเฉยกูน่ะไปผัดดิอุบมาสรุปเช่นเนี่ยโหจนเราตะเงินเดียวตลอด
ตุ้มมีอยู่เลยล่ะทีนี้เป็นนักอ่ะชั่วๆสู้เลยเป็นนักอีบาเลยไอ้อะไรเนี่ยดีนี้อีกทีเว้ยตุ้มมีอยู่เลยโหเลลาต้องขึ้นนี่ทีนี้ทีไอ้โหลเตยๆบาลุเลยสออะกะอะเฉิงโกตุ้จิไล่ไอ้ตะคูเว้ยเพชรอะไรกายมีขึ้นนี่ตุ้มมาเฉิงโกเนี่ยจนเราฟิสิกส์ตรงอ่ะไจบาเลยนะฟิสิกส์ตรงอ่ะจนเราอันนี้เนี่ยไอ้จนเราโฟนเนี่ยปะตะเตแอปพลิเคชั่นอัปเดตดีบานะจนเราอันนี้เนี่ยยังไงก็ตัว
အဲ့ဘာတွေပြောနေကြမှလည်းမသိဘူးတင်နေတာတွေတင်သူတို့တင်တာဟုတ်မှလို့ကိုကလိုက်ကြည့်ပြီးတော့ရှက်တွေကွဲကိုကတော့ဟိုဟုတ်တယ်ထင်လို့လိုက်ပြီးတော့စုံစမ်းပြီးတော့မဟုတ်အမေကသူကတော့တချိန်လုံးပို့နေတာဘာတွေပို့နေမှလည်းမသိဘူးလူမှုရေးနိုင်ငံရေးစီးပွားရေးကျန်းမာရေးအထွေထွေဗဟုသုတစားတဲ့စိုးကျိုးကောင်းကျိုးသဘောထားအမျိုးမျိုးရှိတယ်ဒီ Facebook စာမျက်နှာကိုမြန်မာနိုင်ငံမှာတော့အသုံးပြုသူပေါင်း1,600,000ကျော်ရှိနေတယ်လို့ပြီးခဲ့တဲ့ 2023ခုနှစ်က Facebook လေ့လာမှုစီးရင်စရာတွေမှာဖော်ပြထားပါတယ်။ကမ္ဘာပေါ်မှာအသုံးပြုသူအများဆုံးနိုင်ငံက American ပြည်ထောင်စုဖြစ်ပြီးတန်ပေါင်း169တန်းနီးပါးအသုံးပြုနေတာပါ။ဘရာဇီးကတော့သုံးဆွဲသူပေါင်း 64.6တန်းနဲ့ဒုတိယနေရာမှာရှိနေပါတယ်။ အိန္ဒိယနိုင်ငံကတော့ Facebook သုံးဆွဲသူ 62တန်းကျော်နဲ့ တတိယအများဆုံးသုံးတဲ့နေရာမှာရှိနေတာပါ။ ရင်ထဲကခန်းစားခြင်းတဲ့သဘောထားတွေကိုလွတ်လွတ်လပ်လပ်ရေးသားနိုင်တဲ့နှိရှေကွဲကွာနေသူတွေပြန်လည်ဆုံတွေ့နိုင်တဲ့ဗဟုသုတတွေတယောက်နဲ့တယောက်ဖလှယ်နိုင်တဲ့ပြည်ရင်းပြည်ပကသတင်းတွေရောအတင်းတွေပါဖတ်ရှုနိုင်တဲ့သုံးတန့်ရင်စေးမသုံးတန့်ရင်ဘေးလို့ပြောနေကြတဲ့ Facebook အပေါ်သဘောထားအမျိုးမျိုးနဲ့မတူတာလေးတွေကိုကြားခဲ့ရတာပါ။ရှင်းတပတ်မှာလည်းနောက်ထပ်မတူတာလေးတွေကိုကြည့်ရှုနားဆင်ဖို့ပြန်ဆုံကြရအောင်ပါ။ကျွန်မညညိုလွင်ပါရှင်။
ဒီကနေ့ကနေစပြီးတင်ဆက်တဲ့ VOA ရဲ့အစီအစဉ်တစ်ခုဖြစ်တဲ့မညညိုလွင်တင်ဆက်ထားတဲ့မတူရာလေးတွေကိုနားဆင်ခဲ့ရတာပါရှင် VOA မြန်မာပိုင်းအတန်လွင်အစီအစဉ်တွေကိုတနေ့9ချိန်ထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာကတော့burmese.voanews.com ဖြစ်ပါတယ်။ VOA ကနေအီဒီအမ်အသုံးအင်္ဂလိပ်သင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို video အစီအစဉ်တစ်ခုဖြစ်နေလေလေအင်္ဂလိပ်စာလေ့လာနိုင်တဲ့တစ်မိနစ်စာ
အင်္ဂလိပ်စာနဲ့မှအခြေမုံရဲ့အင်္ဂလိပ်စာအစီအစဉ်ကိုကြည့်ရှုလေ့လာနိုင်ကြပါရဲ့ရှင်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့ညပိုင်းဒုတိယပိုင်းအစီအစဉ်တွေကို line to meter 25 30နဲ့ 51 တို့ကနေထုတ်လွှင့်ပေးနေတာပါခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ဥကျော်စန္ဒရဲ့တိုက်ရိုက်လေးလိုင်းအလဲပါဟောင်ကောင်ကဒီမိုကရေစီအရေးဆန္ဒပြတောင်းဆိုတဲ့ကြောင်းသားလှုပ်ရှားမှုတွေကိုမြန်မာအစိုးရကသတင်းမောင်းချထားတဲ့အပေါ်ပြည်သက်ရဲ့အမြင်ကိုဆွေးနွေးတင်ပြမှာပါရှင်ထုတ်လုပ်သူမတိန်ကြီးနဲ့အတူဥကျော်စန္ဒကတင်ဆက်သွားမှာပါ
မင်္ဂလာပါဒေါ်ရရှိမြခရဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့တကဘာလုံးကစိတ်ဝင်စားဖြစ်ခဲ့တဲ့ဟောင်ကောင်လူတို့ရဲ့ဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့မြန်မာအစိုးရရဲ့နိုင်ငံပိုင်းသတင်းမီဒီယာတွေမှာမှောင်ချထားတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပါတယ်တကယ်တော့ဒီအကြောင်းအရာနဲ့ပတ်သက်ပြီးကျွန်တော်နည်းနည်းကြိုတင်ရှင်းပြမယ်ဆိုရင်ဟောင်ကောင်အရေးခင်းစဖြစ်တဲ့အချိန်မှာကျွန်တော်တို့သတင်းမီဒီယာကတောက်လျှောက်ဖော်ပြလာပြီးတော့မြန်မာနိုင်ငံအစိုးရမီဒီယာတွေကဘယ်လိုဖော်ပြသလဲဆိုတာကျွန်တော်တို့စောင့်ကြည့်ပါတယ်။အဲ့ဒါဘယ်လိုမှဖော်ပြတာမတွေ့ရတဲ့အတွက်ကျွန်တော်တို့ဟာနှစ်ရက်နေဗုဒ္ဓဟူးနေ့မှာတရက်နေဗုဒ္ဓဟူးနေ့မှာစပြီးတော့မြန်မာနိုင်ငံပိုင်းသတင်းမီဒီယာတွေမှာဒီကိစ္စကိုဖော်ပြခြင်းမရှိဘူးမှောင်ချထားတယ်ဆိုပြီးတော့ကျွန်တော်တို့သတင်းထွက်လိုက်ပါတယ်။တိုက်တိုက်ဆန်းဆန်းလိုပဲပြောရမလား။ဒုတိယနေ့ကစပြီးတော့အဲဟောင်ကောင်သတင်းကိုပုံစံတစ်မျိုးနဲ့သူတို့ဖော်ပြလာတာတွေ့ရပါတယ်အဲ့တော့ကျွန်တော်ပြန်ပြီးစဉ်းစားခဲ့ရပါတယ်ကျွန်တော်ဆွေးနွေးမယ့်အကြောင်းအရာကိုပြောင်းရတော့မလားမှောင်ချထားတာမဟုတ်တော့ဘူးလားဆိုပြီးတော့ကျွန်တော်စဉ်းစားခဲ့ပါတယ်ဒါပေမဲ့လှုပ်ဖော်ကိုင်းမဲ့တင်နဲ့ကျွန်တော်ဆွေးနွေးကြည့်တော့မြန်မာနိုင်ငံအစိုးရမီဒီယာတွေမှာဖော်ပြပုံဖော်ပြနီးဟာလည်းပဲတကယ်တော့သိမမှန်သေးဘူးလို့သုံးသပ်ကြတာနဲ့ဒီအကြောင်းအရာကိုဆက်လက်ဆွေးနွေးဖို့ကျွန်တော်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဒီကိစ္စမှာသောရရှင်တွေပါဝင်ဆွေးနွေးရမယ့်အကြောင်းအရာကိုပြန်ကြားပေးမဲ့ပုဂ္ဂိုလ်နှူးအဖြစ်နဲ့ကျွန်တော်ကမြန်မာနိုင်ငံကဝါရင်မီဒီယာသမားကြီးတူဖြစ်တဲ့ဦးကျော်ရင်မြင့်တခါလူတိုင်းသိတဲ့အေယာဝတီဦးအောင်စောတို့ကိုကျွန်တော်ရွေးချယ်ထားပါတယ်ဆိုပထမဆုံးကျွန်တော်ဆရာကျော်ရင်မြင့်ကိုတခုမေးချင်တာကျွန်တော်စဉ်းစားခဲ့တဲ့စဉ်းစားချက်ပါခင်ဗျာကျွန်တော်ကမြန်မာအစိုးရမီဒီယာတွေမှာမှောင်ချထားတဲ့ဒီသတင်းကိုလို့ပြောနေတဲ့ကြားတွေကနောက်တနည်းမှမြန်မာသတင်းစာတွေထဲမှာအစိုးရသတင်းစာတွေမှာစပြီးဖော်ပြတာတွေ့ရပါတယ်ဆိုတော့ကျွန်တော်ကအကြောင်းအရာမပြောမနေဒါကိုပဲဆက်လက်ဆွေးနွေးနေတဲ့ကိစ္စဟာမှန်ပါသေးရဲ့လားဆရာကျွန်တော်ခေါင်းစဉ်ဟာဆက်လက်ပြီးအကျုံးဝင်နေသေးရဲ့လားဆွေးနွေးထိုက်သေးသလားမြန်မာအစိုးရဟာဒီဟာကိုဖော်ပြသားပဲဆိုပြီးကျွန်တော်ဒီအကြောင်းအရာကိုရုပ်သိမ်းလိုက်သိမ်းပြီလားဆိုတာဆရာကျော်ရင်မြင့်ဆွေးနွေးပြပါလားခင်ဗျာ
ဆက်ပြီးတော့ဆွေးနွေးသင့်ပါတယ်ခင်ဗျာဒီနေ့ဆိုလို့ရှိရင်ဟာလာအဲ့ဒီဟောင်ကောင်တရင်းကိုပဲဟောင်ကောင်၌ဥပဒေနှင့်မညီညွတ်သောဆန္ဒပြမှုဆိုပြီးတော့အဲ့ဒီလိုခေါင်းစဉ်ပြောင်းတက်လာတာကိုတွေ့ရပါတယ်အဲ့ဒီတော့သူတတင်းစာကဘေဘက်ရက်တီနေတယ်အပက်လိုက်တလားဒီတတင်းစာရဲ့ရက်တီကျတတင်းစာရဲ့အနေထားကိုဥကျော်စန္ဒာတို့ဆွနွေးသိနေလို့မြင်ပါတယ်ကျွန်တော်ကတော့
ဟုတ်ကဲ့ကျွန်တော်ပထမဆုံးသူတို့ဖော်ပြလာတဲ့ကြာသပတေးလေးတတင်းကိုလည်းကျွန်တော်ကြည့်ပါတယ်သူရေးထားတဲ့ခေါင်းစဉ်ကဟောင်ကောင်၌တနိုင်ငံစနစ်နှမျိုးလိုင်းနာဆောင်ရွက်သည်ဟုအုပ်ချုပ်ရေးမှူးပြောဆိုတာဆိုတော့ဟောင်ကောင်ကျောင်းသူကျောင်းသားတွေဥဆောင်ပြီးတော့ဒီမိုကရေစီတောင်းဆိုရဲဆိုရဲအမြင်မျိုးနဲ့သူတို့မမြင်တာတွေ့ရပါတယ်အတွင်းမှာသုံးလုံးထားရလည်းပဲအဆိုးရွားဆုံးမငြိမ်မသက်မှုဖြစ်တယ်ဆိုတာမျိုးရေးထားပါတယ်ဒီဟာကိုညွှန်ကြားဖော်ပြထားတာကနောက်သူတို့စီမှာဒုတိယနေ့ဖော်ပြလာတာကလည်းဟောင်ကောင်အရေးကြီးတရုတ်ပြည်တွင်းရေးတာဖြစ်သည်ဆိုပြီးတော့အဲဒီတရုတ်နိုင်ငံသားရဲ့ဝန်ကြီးပြောတာကိုပဲကူကားထားတာတွေ့ရပါတယ်ဆိုတော့ဒါတွေကြည့်ရင်တော့ဆွေးနွေးသင့်တယ်လို့လည်းကျွန်တော်ဆုံးဖြတ်ခဲ့ပါတယ်ဆရာဦးကျော်မြင့်ခင်ဗျာဆိုတော့ကုအောင်စောခင်ဗျာဒီလိုသုံးသပ်ချက်တွေနဲ့မြန်မာအစိုးရတင်ပြနေပါတယ်ကုအောင်စောကအော်အော်မိပါသလားခင်ဗျာဒါဖြစ်လာနိုင်မယ်လို့မျှော်လင့်ပြီးသားများလားဒီလိုပဲ
ကျွန်တော်တော့မအော်ပါဘူးအော်ပါဘူးကျွန်တော်ထင်တာကတော့ဒီမြန်မာအစိုးရကတော့ဒီကိစ္စနဲ့ပတ်သက်ပြီးအချက်အချက်ပဲရှိနေမှာတမက်တစ်ကတော့ကျွန်တော်တို့အားလုံးသိတဲ့တရားအားထုတ်တူအားထားတဲ့ policy နဲ့ပတ်သက်ပြီးတော့ အဲတို့အနေနဲ့အာဒီတိကျကြီးကိုတို့ကြည့်နေရတဲ့အကြောင်းအရင်လိုပဲခိုင်မနဲ့ပတ်သက်တဲ့တရားဖြစ်တဲ့ဟောင်းကောင်နဲ့ပတ်သက်တဲ့တရားဖြစ်တဲ့တို့အရင်ကိုသတိထားပြီးပေါ်လာတဲ့ဟာမျိုးတွေဆိုင်ကစွာမှာဆင်းလာနေရှိပါတယ်။အဲနမနစ်ကတော့ကျွန်တော်မြင်တာကတော့ဒီဟောင်းကောင်ရေးခင်းပြီး68ကလည်း2000လိုပဲအရေးကြီးတဲ့ပြည်မီ remind လုပ်တဲ့ပြည်မီတတိယအခြေအနေကိုဖြစ်ပါတယ် umbrella democracy လို့ပတ်သက်ရင်းပြောနေတဲ့ဒီကိစ္စမှာဆိုရင်လည်းအဲဒီလူကိုချက်တဲ့ပုဂ္ဂိုလ်တွေတိုးတက်သွားတာဆိုတဲ့ကိစ္စတော့လူတွေကိုပြန်ပြီး remind ဖြစ်မှာပါဆိုတဲ့ကြောင့်ကျွန်တော်ထင်အဲ့ဒါပတင်းကိုသူတို့ဘက်ကခင်းချုပ်တဲ့ပုံစံမျိုး
တို့တတိကြီးကြီးနဲ့တော့တင်ပြနေတဲ့ပုံစံမျိုးလိုပဲဟုတ်ကဲ့ခင်ဗျဆိုတော့ပထမအချက်ဖြစ်တဲ့အဲ့ဒီတရုတ်နိုင်ငံကိုတရားအထုတ်နေရတဲ့ဆိုရဲကိစ္စနဲ့ပတ်သက်ပြီးတော့မြန်မာပြန်ကြားရေးဝန်ကြီးဦးရဲထွတ်ကလည်းပဲကျွန်တော်သတင်းဌာနရဲ့ major ချက်ကိုကျေးဇူးတင်စရာကောင်းပါတယ်သူကပြန်လည်ဖြေကြားပေးခဲ့ပါတယ်ဦးရဲထွတ်ရဲ့ပြန်လည်ဖြေကြားချက်ကိုကျွန်တော်ပြန်လည်ဖွင့်ပြချင်ပါတယ်ခင်ဗျအ
ော်မဟုတ်ပြီကျွန်တော်တို့ကတချို့ကိစ္စတွေမှာတော့ကျွန်တော်တို့ရဲ့ဒီအဲ့ဒီတို့ရဲ့မူဝါဒဖြစ်တဲ့ကြောင့်မို့တချို့ကိစ္စတွေမှာတော့ကျွန်တော်မဖော်ပြပါဘူးဗျာ။ဒါကတချို့နိုင်ငံတွေရဲ့ဒီသူ့ရဲ့ပြည်တွင်းရေးအခြေအနေကိုကျွန်တော်ကဖော်ပြလိုက်လို့ရှိရင်အတိပ္ပယ်တစ်မျိုးတက်ရောက်သွားနိုင်တယ်လို့ယူဆစရာအကြောင်းရှိတဲ့အခါမှာကျွန်တော်ရဲ့ဒီနိုင်ငံပိုင်မီဒီယာအယ်ဒီတာဖွဲ့တွေအဲ့ဒီကိစ္စမျိုးကိုကျွန်တော်တို့ထိတိတိဆောင်ရွက်တာမျိုးရှိတာပေါ့ဗျာ
။ဒါအရင်ရှိထားပြီးတဲ့မူဝါဒပဲလားခင်ဗျာ
။ဟုတ်ကဲ့ဟိုတုန်းကနေကပါဗျာသူကျွန်တော်ကတော့တခုပါဗျာအခုအများပြည်သူဝန်ဆောင်မှုမီဒီယာကိုပြောင်းနေတယ်ဆိုရင်လည်းတကယ်ကြတော့အခုကကျွန်တော်ကနိုင်ငံပိုင်အစ်စ်မှာပဲရှိနေသေးတဲ့အတွက်ကြောင့်မလို့ကျွန်တော်ကနိုင်ငံပိုင်မီဒီယာမှာပေါ်ပြလိုက်ခြင်းဒီတစ်ခါလေးမှာအဲ့ဒါကိုကျွန်တော်အစိုးရအနေနဲ့သဘောတူတယ်လို့ဖြစ်သွားနိုင်စရာရှိတဲ့ကိစ္စမျိုးမှာဆိုရင်ကျွန်တော်ကဘယ်နိုင်ငံရဲ့ဒီကိစ္စမှဆိုကျွန်တော်ကအဲ့ဒါကိုသူတို့အေဒါဖွဲ့ရဲ့တွက်ချက်ပြီးထင်းထင်းဆောင်ရွက်တာပါပဲ
ဟုတ်ကဲ့အဲ့တော့ပြန်ကြေးမူဝါဒနဲ့မကနိုင်ငံကြီးကိစ္စကိုပါလွှမ်းမှုနေတယ်လို့ကျွန်တော်မြင်ပါတယ်သူတို့ပြောတာနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ဆက်သတင်းမှန်ကိုဖော်ပြခြင်းဟာပြည်တွင်းရေးကိုဝင်ရောက်ဆွဲဖက်တယ်လို့အတိတ်ပဲကောက်เสียလားဆိုတာဆရာကျော်ရင်မင်းဘယ်လိုသဘောပါလဲခင်ဗျာ
အတိတ်ပဲသတင်းမှန်ကိုဖော်ပြခြင်းဟာနိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွဲဖက်တယ်လို့ကျွန်တော်တော့မမြင်ပါဘူးဗျသတင်းမှန်ကိုမဖော်ပြခြင်းကသာလျင်ဒါသူ့နိုင်ငံရဲ့ပြည်ရင်းကိုကျွန်တော်တို့ကဝင်ပြီးပါနေတယ်လို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်
။ဟုတ်ကဲ့ဒီနေရာမှာကျွန်တော်သောရရှင်လူရေးထားတဲ့စာမောင်ရေချမ်းရန်ကုန်ဆိုပြီးတော့ရေးထားပါတယ်။အဲ့ဒီပုဂ္ဂိုလ်ကလည်းပဲဒီကိစ္စကိုမဖော်ပြတာနဲ့ပတ်သက်ပြီးတော့အထက်ပါသတင်းတွေကိုကြံ့ခိုင်ရေးအစိုးရမီဒီယာတဲ့သုံးဆောင်တာကြံ့ခိုင်ရေးအစိုးရမီဒီယာရင်းလက်ဝေခံအရက်ဖက်မီဒီယာအဲ့ဒါကိုလည်းဆရာကိုကျွန်တော်နောက်ပိုင်းပြန်မေးပါမယ်လက်ဝေခံမီဒီယာဆိုတာဘယ်သူတွေများစီသေးလားပိုင်ပြအဲ့ဒါမျိုးလဲတချို့တို့ကမှောင်ချထားကြတာဟာကမ္ဘာအဆင့်မီမီဒီယာမဟုတ်ပဲတရုတ်ကြောက်မီဒီယာဖြစ်နေတယ်လို့ပဲထင်ပါတယ်ဘယ်သူသေးသေးငတင်းမရင်ပြီးရောဝါရလက်ကင်ထားတဲ့တရုတ်တွေညဉ့်ညင်းမှောက်မြန်မာအစိုးရစီမလောက်ကြောက်နေရတယ်ဆိုတာထင်ရှားပါတယ်တရုတ်နိုင်ငံကြံ့ခိုင်ရေးအစိုးရတို့ဟာအကြံတူသလိုအစံလဲတူကြပါတယ်။ဟောင်ကောင်သတင်းကိုထက်လိုက်ရင်လက်မြေတွေတက်ကမတရားသိမ်းပြီးပြန်တောင်းဆိုတော့ထောင်ချနေခြင်းစစ်တပ်နဲ့စစ်မျိုးစစ်နွယ်တို့ဟာဖက်စစ်အရင်ရှင်စနစ်ဖြစ်နေကြရဲ့လူတို့ကမချေနှက်ကြခြင်းကဘာဆုံးတိုင်အာဏာကိုသိမ်းပိုက်ထားဖို့အာဏာတည်မြဲရေးပါတီရဲ့စနစ်ဖြစ်တဲ့ PR စနစ်ကိုကျင့်သုံးရန်စီစဉ်နေခြင်းတို့ကိုဒီကိုမလိုလားခြင်းလူတို့တရားလုံးစင်ရရင်နဲ့နေတဲ့ကိစ္စအကြောင်းလို့ကြောင့်88ရေတော်ပုံကြီးလူမျိုးထပ်မံပေါ်ပေါက်လာမှာကိုကြောက်နေတယ်လို့လည်းထင်ပါတယ်တဲ့ဆိုတော့ကျွန်တော်လူတို့ဘဝကတော့ဘာမှမထူးသလိုဖြစ်နေပါတယ်ဆိုတော့ရေးထားပါတယ်ဆိုတော့ဒီပုဂ္ဂိုလ်ဖော်ပြတဲ့အထက်မှာလက်ဝေခံမီဒီယာဆိုတာဆရာကျော်မြင့်မင်းနဲ့ဆက်လက်ပြောပြပါအောင်မြန်မာနိုင်ငံတွင်းမှာအစိုးရမီဒီယာကိုသူကကြံ့ခိုင်ရေးအစိုးရမီဒီယာတဲ့အဲ့ဒါတော့ရှင်းပါတယ်လက်ဝေခံမီဒီယာဆိုတာလည်းတမျိုးတစ်စားရှိသေးလားခင်ဗျာဆရာကျော်မြင့်
ကျွန်တော်တော့အဲဘာဆိုလို့မှကျွန်တော်မသိပါဘူးဗျာပုံမှန်လေးလည်းမပြောပြသေးတာလက်ဝေခံမီဒီယာဆိုတာဒီတရုတ်ကိုပုံနေရတယ်တရုတ်ကဝေမျှပေးနေတာကိုပဲမျှော်နေရတယ်အဲ့ဒီလိုများဆိုလို့သလားတော့ကျွန်တော်မသိပါဘူးကျွန်တော်ဆိုရက်ကိုနားမလည်ဘူးလို့ပဲပြောပြသေးတော့ခင
်ဗျအစိုးရလို့ကြည့်ပြီးတော့ရေးနေရတဲ့မီဒီယာတွေကိုပြောတယ်လို့အများဖြစ်သလားလို့ကျွန်တော်ထင်တာအဲ့ဒါကျွန်တော်ဆရာကမေးတာပါအဲ့ဒါများဖြစ်နိုင်
တယ်ဟုတ်ကဲ့အဲ့လိုတော့ဖြစ်မှာပါခင်ဗျာအစိုးရရဲ့စန္ဒအစိုးရရဲ့သဘောအတိုင်းပဲဒီသတင်းစာဝန်ထမ်းတွေကလိုက်လုပ်ပေးနေရတယ်အဲ့ဒီလိုတော့ကျွန်တော်လည်းသဘောပေါက်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုအောင်စောဘယ်လိုဆွေးနွေးလိုပါလဲဒီကိစ္စနဲ့ပတ်သက်ပြီး
ကျွန်တော်ကလောကမီဒီယာဆိုတော့အဲမီဒီယာ freedom ရှိတယ်လို့ဦးရဲထွတ်ထွတ်ကပြောနေတော်လဲပေါ့ဗျာဒီ video television နဲ့ဆိုရင်လည်းဒီစစ်တပ်က8 channel တွေအရင်တော့ဗိုလ်မှူးကြီးအောင်နေဦးရဲထွတ်ကိုယ်တိုင်ပေါ့လေသူတို့တွေလည်းထိတ်ကြတာမျိုးပေါ့ပြီးတော့ဒီကြားထဲမှာပဲဒီအစိုးရဘက်ကိုပို့ပြီးတော့ pro government ဖြစ်တဲ့ pro regime ဖြစ်တဲ့အဲဒီတိုက်ကုန်းနေခရိုမီဒီယာနေထိတ်ကြတာမီဒီယာတွေဆိုလည်းလို့ကျွန်တော်ထင်ပါတယ်။အမစကိုင်းကတော့ကြီးမယ်ဆိုရင်လည်းအဲကျွန်တော်တို့ဒီ independent media တို့အာလောလောလောယူဆရအောင်ရှိတော်လဲတဲ့တကယ်တကယ်တော့အပေါ်မှာရှိတဲ့ editorial decision ကြီးအောင်ထိတ်ထားတဲ့သူတွေကတကယ်တကယ်တော့အရင်တော့စစ်ကတ်မှာတကယ်ဟိုနေရာယူခဲ့တဲ့ပုံမှုကြီးတွေဟိုဟာလာသူတို့အိမ်ကြီးယာတွေအကုန်လုံးလက်ကောင်းနေပေးတာပြီးကြတာပြီး editorial decision ကိုအကုန်လုံးထိန်းထားတဲ့ဆိုတာမျိုးပေါ့လေဆိုအဲ့လိုမျိုးကိုကျွန်တော်ထင်ပါတယ်သူတို့က local media လို့ဖျက်ပုံရပါအဲ့ဒီတွေကတကယ်တကယ်တော့ပါမကျူတွေအဆိုးထားတဲ့ဒီအကျုပ်တို့ကဘာမှမီဒီယာအချင်းတွေကိုမသိဘဲနဲ့အဆိုးရရဲ့လေတောင်ပြန်ထုတ်ပေးနေတဲ့တိုင်ယူလုပ်နေတဲ့ disposal နေတဲ့မီဒီယာတွေကိုဆိုရဲလို့ပဲကျွန်တော်ခိုင်းပါတယ
်ဟုတ်ကဲ့အခုဆွေးနွေးမဲ့သောရရှင်တရားကိုကျွန်တော်ဖိတ်ခေါ်လိုပါတယ်အဲ့ပုံကတော့ဥလှမ်းမြင့်ဖြစ်ပါတယ်ခင်ဗျာဥလှမ်းမြင့်ကြပါလား
ဟုတ်ကဲ့ကြားပါဘူ
းဥလှမ်းမြင့်ဆွေးနွေးပါခင်ဗျာမြန်မာပြည်မြေလပိုင်းနိုင်ငံရေးသမားတူဖြစ်ပါတယ်ဥလှမ်းမြင့်ပြောပါဟုတ်ကဲ့အ
ဲဆိုတော့ဟိုဂျန်ကျဲကြီးဝင်းကြီးပြောတဲ့ဥစားဒီဥစားကသူတို့ဆိုးရွား policy ရတခြားနိုင်ငံကိစ္စတွေကိုသူတို့ဟလာဝင်ပြီးတော့ဒီလိုဆွဲဖက်တာမျိုးမဖြစ်အောင်ဆိုပြီးတော့သူတို့ရပ်တည်ရဲဆိုတဲ့အတော်ပြောသွားပါတယ်အဲ့တော့ဒီကိစ္စမှာလည်းပဲသူတို့ကဟိုမှာကျောင်းသားကိစ္စတွေဖြစ်တဲ့ဟာမျိုးဒီမှာလည်းပဲသူစိုးရိမ်နေတဲ့ဟာမျိုးဒါလည်းဖြစ်နိုင်ပါတယ်အဲ့တော့ဟိုတခါကျွန်တော်တို့တရုတ်ပြည်မှာပထမဆုံးတရားမင်းဖြစ်တယ်ပေါ့နော်ဗမာပြည်မှာ88တရားမင်းဖြစ်တယ်အခုဟောင်ကောင်မှာဖြစ်တယ်ဆိုတော့တောင်းထုတ်ကြမှုတွေဟာစောစောပိုင်းကြည့်ရင်ကတော့ဒီအင်းနဲ့အားနဲ့အင်တာမဟာလာကြီးပါတယ်သို့တော်လည်းပဲနောက်ပိုင်းမှာတော့တို့ကဟာလာစိတ်ဆက်မှုနဲ့ဒါမှမဟုတ်ဟာလာဖြုတ်မှုနဲ့ပဲဆုံးသွားတာကိုကျွန်တော်တို့တွေ့ရပါတယ်အဲ့တော့ဒီအစိုးရဘက်ကစိုးရိမ်နေတာလေအဲ့လိုများဖြစ်လာလို့ဟာလာဒီမှာလည်းဖြစ်လာလို့ဖြုတ်ခွဲရမယ်ဆိုရင်လည်းပဲတစ်ဖက်မကောင်းဘူးဆိုတဲ့သဘောနဲ့သူသတင်းတွေကိုဟိုဖို့ဖို့ဟာလာဟိုထိနေဆန်ဆန်နဲ့ဒီလိုပဲဟာလာထုတ်ပြနေတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာကျေးဇူးတင်ပါတယ်
ဟုတ်ကဲ့ဦးလာမြင့်ခဏနေပါခင်ဗျာဆိုဦးလာမြင့်ယူဆချက်ကတရုတ်ပြည်ကသတင်းကိုအမှန်တိုင်းပြောလိုက်လို့မြန်မာပြည်မှာလည်းစူပူလာရင်ចောင်းသားတွေကိုဖိနှိပ်နှိမ့်ရမှာကိုအစိုးရကကြိုတွက်ပြီးတော့ပေါ့အဲ့လောက်ထိအမြင်ကျဲပြီးတော့အဲ့လောက်ထိကြိုတွက်ပြီးတော့စိတ်မဖော်ပြဘူးလို့ယူဆရပေါ့
ဟုတ်ကဲ့ခင
်ဗျာဟုတ်ကဲ့ဦးကျော်မြင့်နည်းနည်းတခွန်ပြန်ဆွေးနွေးပြပါခင်ဗျာဘယ်လိုသဘောပါလဲသူရဟာဆက်ကြုံမြင့်
ဒါတော့ကျွန်တော်ထင်ပါတယ်အစိုးရကိုယ်တိုင်လည်းနားလည်မှာပါအဲ့ဒီတော့အဲ့ဒီလိုယူရခြင်းနဲ့စူပူလာစူးလို့ထင်ချန်ထားတယ်လို့တော့ကျွန်တော်တော့မမြင်ပါဘူးယအဲအစိုးရလူကြီးတွေလည်းသူတို့ကိုယ်တိုင်ဝန်ခံမိတာပါဒီကြောက်နေရတယ်ဆိုတော့လေအဲ့တော့တရုတ်ကိုကြောက်နေရလို့တရုတ်ညဉ့်ညင်မှာစိုးရိမ်တာတခုတည်းကြောင့်ပဲထင်ချန်တာလို့ကျွန်တော်တော့အဲ့လိုမြင်ပါတယ်ဗျ
ဟုတ်ကဲ့အခုကျွန်တော်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တူဦးကိုစနော်ဆက်လက်ဖိတ်ခေါ်လိုပါတယ်ဒီပုဂ္ဂိုလ်ကတော့သူကိုယ်တိုင်လည်းပဲသတင်းသမားတူဖြစ်ပါတယ်ကိုသီဟာသွေးဖြစ်ပါတယ်ကိုသီဟာသွေးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ
်ဟုတ်ကဲ့ဘယ်လိုသဘောပါလဲခင်ဗျာတရုတ်သတင်းမြန်မာဒီလောက်ကဘာကျော်သတင်းကြီးဒီပုဂ္ဂိုလ်မြန်မာအစွာခက်ထိန်ထိန်လှုပ်ထားတဲ့ကိစ္စဘယ်လိုမြင်ပါလဲခင်ဗျာ
အခုတော့ရှိတယ်ဆိုတော့ကျွန်တော်ရှိမှာကဟိုကျွန်တော်တို့ internet ကနေပြီးတော့သတင်းတွေကရတယ်နောက် daily news တွေပါတယ်မှာလည်းကျွန်တော်တို့ပုဂ္ဂိုလ်ကသတင်းရှိတယ်နောက်ကျတော့ web page ပေါ်မှာလည်းသတင်းတွေရှိတယ်အဲ web page ပေါ်မှာ international သတင်းကိုဗမာလိုရေးပြီးတော့ကျွန်တော်တို့ဒီ mobile phone တွေမှာလည်းကြည့်လို့ရတယ်ဒီသတင်းတွေကိုထိန်းချုပ်ဖို့ဒီသတင်းတွေကိုမဖော်ပြဖို့ကြိုးစားနေတယ်လို့တော့ကျွန်တော်မထင်ဘူးဟုတ်လို့ဆိုဒီသတင်းတွေကသူတို့ဒီ trend တွေပါသူကတည်းဆိုင်မှာမထည့်လဲသူလေးသူကလည်းတော့အားလုံးဖော်ပြနေကြတာပဲဆိုတော့ဟိုသူကသူမတိုက်တဲ့သူတို့တည်းဆိုင်မှာဖော်ပြနေတာနိုင်ငံတကာသတင်းကိုလူထင်းချုပ်ဖို့စိတ်ကူးရှိရတော့ကျွန်တော်မယုံကြည်ဘူးတခုပဲရှိတယ်ဘာလို့ဆိုတော့ဟိုအစိုးရသတင်းဌာနမှာထုတ်ပြန်နေတဲ့သတင်းများအစိုးရရဲ့ရည်တည်ချက်အစိုးရရဲ့သဘောထားအစိုးရရဲ့နိုင်ငံရေးရည်တည်ချက်စာရင်းကိုတနည်းတစ်ခုပေါ်ပြနေတယ်လို့ယူဆတယ်ဆိုတော့မလို့ဒီအစိုးရသတင်းစာတွေဟာဒီဟောင်ကောင်ကိစ္စကိုပေါ်ပြတဲ့အခါမှာဒီခါကြီးပေါ်ပြနေတယ်လို့ကျွန်တော်ထင်တယ်ဟိုဒီကပေါ်ပြနေတဲ့သဘောထားနဲ့တကယ်တော့ပြောရရင်ဟောင်ကောင်မဖြစ်နေတဲ့ဟာတွေကအစိုးရမပြောပိုင်ဘူးအစိုးရတိုက်ခဲ့တဲ့အစိုးရမဖြစ်စေချင်တဲ့သတင်းမျိုးဖြစ်နေတယ်ဆိုတော့အစိုးရကဒီသတင်းပေါ်မှာအော်သူတို့အနေနဲ့ဘလို့မှဟိုမပြောရွှေနိုင်ဘူးဒီစင်းနေဖြစ်လာတာဒီဘာကြီးကဒီအစိုးရအောင်စန့်ကျင်နေတဲ့အခွင့်အရေးတွေလက်မထက်တောင်းနေတဲ့လူတွေကိုသတိတဖို့ အားပေးတယ်လို့လည်းဖြစ်တယ်။တရုတ်ကကျင့်သုံးနေတဲ့တိုင်းစနစ်နှမျိုးကလည်းမော်ဒီဟောင်ကောင်ဟောင်ကောင်အောင်မြင်တဲ့သဘောနဲ့ဖြစ်နေတယ်ဆိုတာ။ဒီအားကဒီမှာရှိတဲ့ကျွန်တော်တို့စတင်လို့ရတဲ့ဒီလို2015လ ీల အတွက်နိုင်ငံရေးစတင်နဲ့ထင်းကျင်နေတဲ့တော့မဟုတ်တော့ဘူး။သူ့စိတ်ကူးတဲ့မှာကဒါမျိုးကိုအားမပေးခြင်းဘူး။တော့သူ့ရဲ့အားမပေးခြင်းနဲ့အဲစိတ်ကိုပေါ်ပြတဲ့
အဲ့တော့ကျွန်တော်မေးချင်တာကကိုဒီဟာသေးဆိုတော့ဒီမြန်မာနိုင်ငံမီဒီယာဟာအများပြည်သူဝန်ဆောင်မှုမီဒီယာကိုသွားနေရလို့ဆိုရယ်ဆိုတော့အများပြည်သူဝန်ဆောင်မှုကိုမရောက်သေးပါဘူးလေရောက်သွားတဲ့အခါမှာတော့ဒီလူတွေမပြောင်းရင်ဒီသဘောထားနဲ့ပဲသူတို့လူသလိုဖော်ပြမယ်ဆိုတော့ကပြောသလိုဟောင်ကောင်ပြည်သူတွေစစ်မှန်တဲ့ဒီမိုကရေစီတောင်းဆိုဆိုတဲ့ကိစ္စကိုမပြောဘဲနဲ့ဟောင်ကောင်အရေးကြီးတရုတ်ပြည်တွင်းရေးသားဖြစ်သည်ဆိုတာမျိုးဆက်လက်ပြီးဖော်ပြနေဦးမှာလားဗျာအဲ့တော့ဒီမူပဲဆက်လက်ပြီးတော့ဟုတ်ကဲ့ခင
်ဗျာအဲ့တော့အစိုးရတကယ်လားအနေနဲ့ကတော့ဒီဟိုပြမပိုင်းမှာကျွန်တော်ဒေတာလေးကိုတစ်ချက်ကျွန်တော်ဆက်ပြောချင်ပါတယ်အစိုးရဒီတန်ကြိုင်းဝင်ခံလာထုတ်တယ်သတင်းစာတွေကဒီ public service media ဆိုတဲ့ပုံစံနဲ့တောင်းလဲမှုတွေပြမပိုင်းမှာလုပ်တယ်ဒါပေမဲ့ဒီဘက်နောက်ပိုင်းမှာနိုင်ငံရေးအရာလည်းရေးချင်ရင်ကျွန်တော်တို့ဒီတွားတဲ့ speed နဲ့ကြသလိုဒီသတင်းစာတွေဘက်ကလည်းအရင်လိုဟိုခေတ်တော့တည်းပေါ်ပြမှုပြန်ချလာတာတွေ့နေတယ်ကျွန်တော်သတိထားမိတာပေါ့နော်အဲ့တော့ဟိုတည်င်းပြီးဖြတ်မှုပါလေဟိုတောင်းလဲတွေအများကြီးလုပ်တော့မလို့လို့ ਨੇ ပြန်ပြီးတော့နောက်ပြန်ဆုတ်သွားတယ်ပေါ့မျိုးအရင်တော့ဒုတ်တဲ့ presentation ပေါ့နော်အဲရွေးချယ်မှုမျိုးဒီပြီးဖြတ်မှုမျိုးတွေတည်င်းရွေးချယ်မှုမျိုးတွေကျွန်တော်တွေ့လာတာဒါကဒီတိခေါင်ခေါင်ကိစ္စမဖြစ်ခင်ねကျွန်တော်သတိထားမိတဲ့ချက်ချက်ပေါ့ဆိုတော့ဟိုတို့အနေနဲ့ကတော့ဒါမျိုးတွေရှေ့ရှောက်လောက်လာနိုင်တယ်လို့ယူဆပါတယ်ဒါပေမဲ့လည်းကျွန်တော်ကတစ်ချက်မြင်တာကပုံကတိကသတင်းစာတွေတခြားလွတ်လပ်တဲ့ကျွန်တော်တို့ဒီကိုပိုင်သတင်းဒီပုံပြရသေးတာကရေးနေတာပဲဆိုတော့တခုပဲကြည့်တယ်ဒီမရှင်းနိုင်တာကဒီကျွန်တော်တို့နိုင်ငံလုံးပြတ်လဲအားမှာကျတော့မရှင်းနိုင်ဘူးနိုင်ငံလုံးပြတ်လဲအားမှာကျတော့သူကတည်းကတာသွားရတော့မလို့အထိုက်တော့နေရီတော်တွေမှာဖြည့်ရောက်တာမျိုးတော့တွေ့ရတယ်ပေါ့နော်ဟုတ
်ကဲ့
ဆိုတော့ဒါမျိုးနဲ့သူတို့ဆက်လုပ်သွားနိုင်တယ်လို့ထင်ပါတယ်ဆရာဟုတ
်ဟုတ်ကဲ့ကျွန်တော်စဉ်းစားမိတာပေါ့လေကျွန်တော်စိုးရင်နာကွာတဆင်းတက်ပြီးတော့ခင်ဗျားတို့ဆွေးနွေးတာတွေကြည့်ပြီးတော့ဆိုတော့တရုတ်ကမြန်မာအစိုးရကိုပြောမယ်မင်းတို့စီကသတင်းစာတွေမှာငါတို့ဒီကောင်းကောင်းကိစ္စကိုဆန္ဒပြသူတွေဟာဒီမိုကရေစီတောင်းနေရဲ့ဆူရဖော်ပြနေရဲ့လို့များတခွန်းပြောလိုက်ရင်ပုဂ္ဂလိကဘယ်များလာပိတ်လာမလားဒါကျွန်တော်ရဲ့စိုးရိမ်မှုကအကောင်းဆုံးပဲလို့သဘောပါလေခင်ဗျာ
ကျွန်တော်တင်နေအဲ့ဒီစိုးရိမ်မှုကနာနေလို့ကျွန်တော်ထင်တယ်လေအဲ့ညာမြမဆိုးရအရင်တော့မြမဆိုးရကောင်းဆောင်နေတဲ့ကြံစည်အတူတူပေါ်မှာဒီအထာတရားထုတ်တဲ့ကြံစည်ကအရင်ကကြည့်ရအောင်ဒါပြင်သူတို့ကိုယ်တိုင်ကဒီမိုကရေစီကိုကြောက်ရွံ့နေတဲ့ကြံစည်သူတို့ကိုယ်သူတို့ reformist ပေါ့တရုတ်တို့ reform လုပ်နေလို့ပြောတော့လည်းခုနဥပဒေမှာပြောသွားသလိုပဲဒီ public service media လို့ပြောတဲ့အများပြည်သူဝန်ဆောင်မှု media လို့တဲ့ခါမှာတို့ဘာတကယ်တကယ်တော့ political call ရတဲ့အဲဒီတကယ်ဆန်းဆောင်နိုင်မှုစံတာတို့မှမရှိဘူးဆိုတော့ပြနေတယ်။နောက်ပြီးတော့တကယ် public service media or public media service ပဲခေါ်ခေါ်အဲဒီလိုခေါ်ပေါ့လေ။အဲဒီ service media ကိုလုပ်မယ်ဆိုရင်အခု you know eight corner တွေ you know ကဘာမှချစ်ထားတဲ့သူတွေလုံးတာကတော့ဘလို့မှ credibility ရှိမယ်လို့ကျွန်တော်မထင်ပါဘူး။ဒါကြောင့် MOI တို့ Ministry of Information တို့အခုအောက်မှချစ်ထားတဲ့သူတွေကဒီ public media service တို့ခေါ်တဲ့အများကြီးသူဝင်ဆောင်မှုလုပ်မယ်လို့ပြောမယ်ဆိုရင်တော့ကျွန်တော်ထင်တာကတော့ဘယ်သူမှလက်ခံမှာမဟုတ်ဘူးဆိုတာပဲဖြစ်ပါတယ်။အဲ့ဒါပြောချင်တာပ
ါ။ဟုတ်ကဲ့အခုသူနေမဲ့နောက်ပုဂ္ဂိုလ်တူကိုကျွန်တော်ဖိတ်ခေါ်ပြရစေ။အဲ့ပုဂ္ဂိုလ်ကတော့ဥမြင့်သေးဖြစ်ပါတယ်ခင်ဗျာဥမြင့်သေး။ဥမြင့်သေးကြပါလား
။ဟုတ်
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဟုတ်ကဲ့လူမျိုးတွေရှင်းပါဟုတ်ကဲ့
ဟိုတရုတ်ပြည်နဲ့ပတ်သက်ပြီးတော့ဒီပြည်သူရဆိုတာဟိုဇမားစုကမလင်္ကာနံမှုရသူကကြောက်နေရတယ်ကြောက်နေရဆိုတော့ကျွန်တော်ဇမားကြီးကဒီတရုတ်ပြည်ကအာအာထားပြီးတော့ကျွန်တော်တို့ကကျွန်တော်တို့ဇမားကြီးကဒီဒီစုရပေါ့အာနာကျန်စုရနေပြီးတော့ရက်တည်ကြရတာဟုတ်ကဲ့ရက်တည်ကြရတာဆိုတော့ခါကျကျွန်တော်ကတော့မှန်တိုင်းကြရလို့ရှိရင်တော့ဟောကောင်ရဲ့ဒီကလေးစီလမ်းကောင်ကိုဆက်တဲ့နေရာမှာကျွန်တော်ကဒီဇမားစုအနေနဲ့ဒီပြည်သူမျိုးကံရဲတာဟာเออตู้เยอะแยะแล้วนี่เออซุซุมาซุซุเออมีการเยอะๆพิเศษตาๆมีซ่าเยอะๆเลยทีนี้ก็จะเราอยู่ซ่าได้ครับแล้วทุกอย่างก็เราที่ที่จะอะไรไม่
จ้าไปจ้าไปเปล่าครับจ้าณท้อง
เลยโอเคแล้วทุกอย่างก็เราที่เมียนมาနိုင်ငံมาเตียวอยู่ซุนี่ไม่ชี้คือไอ้ต้านตะคู่เลยเราอ่ะดีติยงเนี่ยตะแต่ทีเสียขึ้นเยอะกันเลยอ่ะขึ้นเยอะกันเลยတော်ကြီးနေကြတာဗာလဲလို့ကျွန်တော်တို့ဒီမန်းလေးမှာကျွန်တော်တို့ကြောက်ရောင်းနဲ့လုပ်တဲ့အခါမှာဒီဟာပေါ့လေဒီတေးကြီးကနေရောင်းတဲ့အခါမှာစီးပိန်တဲ့အခါကျတော့နောက်တစ်ခါကိုကြောက်ရောင်းတယ်နောက်တစ်ခါကိုကြောက်ရောင်းတဲ့အခါကျတော့ဒီနောက်တစ်ခါကတော့နောက်တစ်ခါကစီးပိန်ပြီးတဲ့အခါကျဓမ္မကြောက်ရောင်းတယ်ရောင်းတဲ့အခါကျတော့အဲ့မှာတေးကနေပြီးတော့ထိုးထိုးကြည့်တယ်ပေါ့ဗျာသူစီကိုရောင်းလာဆိုပြီးတော့အဲ့တော့အဲ့လာနဲ့တက်တက်ပြီးတော့လေဓမ္မအစိုးရရဲ့အရေးယူဆောင်ရမ်းမှုကကျွန်တော်ဘာမှမသိရဘူးခင်ဗျာနောက်တစ်ခါကျတော့ကျွန်တော်တို့ဒီ
နိုင်ငံရေးတရားကြီးဆွေးနွေးမရှိဘူးဒီဒီလိုအလားတူရဲ့အတွက်ကိုလည်းလက်ရှိဆရာကဆောင်ရနေတယ်အဲ့လိုအလားတူရဲ့အတွက်ကလည်းဒီကြီးအကူအညီတွေပေးနေတယ်ဒါကြောင့်ဒီကြီးကိုဒီလိုနိုင်ငံနဲ့အတွက်ဒီပြည်ထောင်တာတာဒီဒီပြည်ထောင်တာမှာမရေးရလို့လည်းကျွန်တော်ကတော့အဲ့လိုပဲကျွန်တော်လည်းယူကြတယ်ခင်ဗျာ
ဟုတ်ကဲ့နောက်သောရရှင်တူမောင်မောင်ဆန်လမ်းမတော်ကအီးမေးလ်နဲ့ဆွေးနွေးထားတာကိုလည်းကျွန်တော်ဖတ်ပြလိုပါတယ်အာသူရေးထားတာကတော့ပထမဆုံးကတော့အဓိကအကြောင်းမှာအကြောင်းသားများဆန္ဒပြလာမှာကိုဆိုရင်တဲ့လက်ရှိမြန်မာအစိုးရအနေဖြင့်တရုတ်အစိုးရကြီးအလိုမကျမှုခံရမှာကိုဆိုရင်ဖြစ်ပါတယ်ဒါလူတိုင်းအခုဆွေးနွေးနေရတဲ့ကိစ္စပါနောက်သူတစ်ခုပြောရင်မြန်မာအစိုးရကမြင်းများပြီးအမေကိုကင်းဒီဟုထုတ်ဖော်ပြောဆိုနေပေမဲ့လက်ရှိအခြေအနေမှာတော့တရုတ်နဲ့ဆက်ညီသည့်သဘောဆောင်သောကိစ္စများတွင်လက်ဆောင်နေလေရှိပါတယ်တဲ့နောက်သူထောက်ပြတဲ့ကိစ္စတစ်ခုအရေးကြီးတာအာဆီယံနိုင်ငံများနှင့်အငင်းပွားနေသည့်တောင်တရုတ်ပင်လယ်ကျွန်းများပိုင်ဆိုင်သည့်အရေးမှာအာဆီယံနိုင်ငံများဘက်ကနေပြီးဥက္ကဋ္ဌအနေနဲ့ဥဆောင်ဖြစ်ရှင်းရမယ့်အစားတရုတ်လူကြရေငုံနှုတ်ပိတ်နေခဲ့ရပါတယ်တဲ့အဲ့ဒါတစ်ချက်ကျွန်တော်ပန်နယ်ကိုပြန်မေးလိုပါတယ်နောက်သူဆက်လက်ဆွေးနွေးတဲ့အချက်ကပြန်ကြဲဝန်ကြီးဌာနလက်အောက်မီဒီယာတွေဟာပြည်သူအကျိုးပြုမီဒီယာလို့ပြောင်းလဲလှုပ်ဆောင်နေပါလို့ဘလို့ပဲပြောဆိုနေပေမဲ့ဖြေပြော်ရေးအပိုင်းမှာလွတ်လွတ်လပ်လပ်လှုပ်ဆောင်နိုင်ခွင့်ရှိမှဖြစ်ပေမဲ့မူဝါဒပိုင်းမှာတော့ဘယ်လို့မှလှုပ်ဆောင်နိုင်မှာမဟုတ်ပါဘူးတဲ့ပြန်ကြဲဝန်ကြီးဌာနလက်အောက်တည်ရှိနေခြင်းဟာဒါဝန်ကြီးရဲ့ main ပေါ်လေဝန်ကြီးဌာနရဲ့ခန့်အပ်တဲ့ထုတ်ပြန်ခြင်းများဖြစ်နိုင်တဲ့အတွက်ကြောင့်မှန်မှန်ကန်ကန်မပြောနိုင်ပါဘူးတဲ့ပြည်ထရေးဝန်ကြီးဌာနကဝန်ထမ်းတွေအတင်းနဲ့မီဒီယာများအားပြန်ကြဲဝန်ကြီးဌာနလက်အောက်၌ထားရှိနေသည့်များကာလပတ်လုံးအစိုးရ၏ဝါဒဖြန့်ချီရေးလက်ကင်ဒုသဖွဲ့အထူးခြားခံရမိတာဖြစ်ပါသည်လို့ဆိုထားပါတယ်ခင်ဗျာဆရာကျော်မြင့်ကိုမေးပြရစီခင်ဗျာပထမတစ်ခုကတော့အာဆီယံအရေးမှလည်းပဲသူဟာအာဆီယံခေါင်းဆောင်မပြီးသားခဲ့ဘူးလို့သူကတွဲချိတ်ပြီးတော့ဝေဖန်ထားပါတယ်အဲ့ဒါကိုပထမဆုံးဆရာကျော်မြင့်ပြောပါအောင်ဘယ်လိုသုံးသပ်လို့ပါလဲ
ကျွန်တော်လည်းသူနဲ့သဘောတူပါတယ်ဗျာကျွန်တော်တို့အာဆီယံဥက္ကဋ္ဌလုပ်မယ်ဆိုတော့ချောက်ကူတော့အများကြီးပြောခဲ့တာပေါ့ဒီဒါပေမဲ့အခုတိတိတသာပဲရေငုံနှုတ်ပိတ်နေတဲ့ခါကျတော့မြန်မာနိုင်ငံအနေနဲ့သိခါကြတာအမှပဲတရုတ်ကိုကျွန်တော်တို့မဆန့်ကျင်ရဲဘူးဆိုတာပေါ်လွင်သွားတာပါပဲခင်ဗျကျွန်တော်တို့အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့အဲ့တော့မီဒီယာတွေဟာပြန်ကြဲဝန်ကြီးဌာနလက်အောက်မှာခံနေရတယ်ပြန်ကြဲဝန်ကြီးဌာနဆိုတာရှိနေတဲ့မြတ်ကလပတ်လုံးတော့ဟာနိုင်ငံပိုင်းမီဒီယာဆိုတာဝါဒဖြန့်ချီလက်ကင်လုပ်ပဲဖြစ်နေမယ်လို့ဆိုတာကိုဆရာဘယ်လိုမြင်ပါလဲသူဆိုလိုတဲ့အဓိကသဘောထားကအဲ့ဒီအများပြည်သူဝန်ဆောင်တဲ့မီဒီယာဖြစ်လာနိုင်မယ်အလားအလာလုံးဝမရှိဘူးလို့သူပြောထားတာပါဆရာကအဲ့လိုပဲထင်သလားအလားအလာရှိရထင်ပါသလားအ
ဲ့ကျွန်တော်လည်းလေကိုမွန်ဆန်လမ်းဘရော်နဲ့သဘောတူပါတယ်အဲ့ဦးကျော်သက်သာတို့ဒီအုံမှာပါ78မှာအဲ့လွတ်လပ်မှုလေးရပိုင်းကလေးရကမာဒီအစိုးရသတင်းစာတွေလူသူတဲ့တဲ့င်းသားတွေရဲ့ဖော်ပြချက်တွေကပြည်သူလူထုအများပြည်သူကြိုက်တဲ့အများပြည်သူမီဒီယာဖြစ်ခဲ့ပူပါတယ်အဲ့တော့ဒီတဲ့င်းသားတွေမှာလုံနေတဲ့ဝန်ထမ်းတွေအက်ဒီတာတွေကအကြီးချင်းညံ့လို့တော့ကျွန်တော်မထင်ပါဘူးသူတို့ပုံမှာတင်းကျပ်တဲ့ပြည်စည်းပြီးကြောင်းဒီလိုဖြစ်နေရတာလို့မြင်ပါတယ်အဲ့တော့ပြန်ကြဲရေးဝန်ကြီးဌာနလက်အောက်မှာအဲ့ဒီမူဝါဒတွေနဲ့တင်းကျပ်စွာချုပ်ကန့်ထားမှုကိုမခံရဘူးဆိုရင်ဒီတဲ့င်းသားတွေကတကယ်အများပြည်သူမီဒီယာဆစ်ဆစ်ဖြစ်လာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ဗျ
ဟုတ်ကဲ့ကျွန်တော်ဟုတ်ကဲ့ဆရာပြောလို့ကျွန်တော်သတိရအဲ78ပေါ်လေဒါခဏ window opportunity ခေါ်တာပေါ့အဲ့ဒါလေးခဏတစ်ဖြုတ်လွတ်လပ်ခွင့်ရခဲ့တဲ့ကာလကထုတ်ခဲ့တဲ့သတင်းစာတွေကိုပြောရမယ်ဆိုရင်ကျွန်တော်အခုထိသိမ်းထားခဲ့ပါတယ်ခင်ဗျာအဲ့ဒီတော့ live fan လို့ဖြည့်စီဖွင့်ပြပေးမဲ့ဒါဟာအင်မတန်တမိုးရှိရဲ့ရေးသားချက်တွေကိုတွေ့ခဲ့ရလို့ဖြစ်ပါတယ်နောက်သောရရှင်သူကကိုဒသနရှိပါလားခင်ဗျာမရှိဘူးဆိုတော့ကျွန်တော်ကိုအောင်စောကိုပဲမေးပြရစီခင်ဗျာခုနပြောတဲ့ဒီတော့ရှင်ဆွေးနွေးမှုနဲ့ပတ်သက်ပြီးအာဆီယံနဲ့ပတ်သက်တဲ့မြန်မာဟာဥက္ကဋ္ဌမပြီးသားခဲ့ဘူးဆိုတော့အသုံးနှုန်းကဝေဖန်ချက်ကိုဗာပြောလို့ရရှိပါတယ်ခင်ဗျာ
အဲကျွန်တော်တင်တဲ့နိုမမာတစ်ခေါက်ထပ်ပြီးကြည့်အောင်ဗျအခုလက်ရှိတွေ့ရတာကမြန်မာကတော့သူအာဆီယံချဲရလုပ်ချင်တယ်ဆိုတော့သူရဲ့ political credibility ကိုသူကဒီနောက်ဆုံးနောက်ပိုင်းမှာသူကအရောက်ယူသွားတာဆိုလို့တရားကိုယူသွားတာဆိုလို့ကျွန်တော်တကယ်ထူးခြားတဲ့လို့ဆောင်မှုကအသေးချာမရှိပါဘူးတစ်ချိန်တည်းမှာပဲသူကခုနကပြောသလိုပဲဒီအိန္ဒိယပြည်နိုင်ငံကိုသူကကြောက်ပြီးတော့ဒီတောင်တရုတ်ပင်လယ်ကိစ္စတွေမှာပဲဖြစ်ဖြစ်အခုဟောင်ကောင်ဖြစ်တဲ့ကိစ္စမှာဖြစ်ဖြစ်ဒီပြည်ကပရက်ရှာကြောင့်သူကတတိထားပြီးတော့ဂိုင်တွေရတယ်လှုပ်ရှားရတယ်သူ့ရဲ့အမြင်မျိုးပြောရတယ်ဆိုတာကိုတော့ကျွန်တော်ထင်တယ်လက်ပြန်မှာစဉ်းစားပြီးတော့ခင်းနေမြင်နေရလို့ကျွန်တော်ထင်တာပါပဲ
နောက်တစ်ခုကအန်နဘိုင်းနေဘက်ကပြောဆိုတဲ့အဆုံးနှုတ်တစ်ခုရှိပါတယ် ဥမာထိန်ကုန်မရှိရင်မီဒီယာလုံးဝလွတ်လပ်ခွင့်ဟာဗျံမတာဖြစ်သွားနိုင်တယ်စီကံမဲ့တယ်ဒါစီကံမလိုက်နိုင်ဘူးဥပဒေချိုးပေါက်နိုင်တယ်စသဖြင့်ပြောတယ်အဲ့ဒီကိစ္စကဘယ်လိုမြင်ပါလဲခင်ဗျာအခုဒီသွားရချင်းကတော့ပြည်ကြေးဝန်ကြီးဌာနကိုတော်တော်လေးအပြစ်ပုံချထားတယ်အစိုးရဝါဒဖြန့်ချေးကိုအားပေးတယ်ပါညာဆိုတော့အဲ့လိုမီဒီယာလောကကိုထိန်ချုပ်မှုလုံးဝလွတ်ပေးလိုက်ရင်အဲ့လိုဖြစ်သွားနိုင်တယ်ဆိုတာရောဘယ်လိုမြင်ပါလဲဗျံမတာဖြစ်သွားနိုင်တယ်ဆိုတာ
အာကျွန်တော်တို့အမြန်ဒီလိမ်ဒီကတော့သူတို့တွေရဲ့ဒီစာပေကိပိတိုင်းတွေကနေဒီသင်ချုပ်ထားခဲ့တဲ့ကြောင့်ဒီသူတို့ကိုယ်တိုင်ကပရိုပဂန်ဒါတွေရေးခဲ့တဲ့သူထိချုပ်ခဲ့တဲ့သူဖြစ်တယ်။သူတို့ကပြန်ပြီးမီဒီယာပြန်ပြီးအပြစ်ပုံချတယ်မီဒီယာဆို ethic မရှိဘူးကျင့်ဝတ်မရှိဘူးဒီလိုရေးတယ်ဒီလိုရေးသားတယ်ကြောတာကျွန်တော်ထင်တယ်ပေါ့လူခဲ့တဲ့ပုံစံဖြစ်နေတယ်လို့ကျွန်တော်ခံစား။ဘာကြောင့်လဲဆိုတော့ဆယ်နှစ်ဆယ်ငါးနှစ်ကပြန်ကြည့်မယ်ဆိုရင်အခု MOI ကပဲအားလုံးကိုထိချုပ်ခဲ့တာဖြစ်တယ်။အခု MOI ရဲ့အဲ့ဒီစိတ်ဒီလိုရရတဲ့ကပြန်ပြီးတော့media estimation ဒီလိုရေးစင်ဒီလိုကားစင်တင်နန်းနေဒီလိုသေးတယ်နဲ့ capacity ဘယ်လို build လုပ်တယ်ဆိုတော့သူတို့အပြန်ပြောတဲ့ခါကျတော့ကျွန်တော်ထင်တယ် media ဆိုတာသူ့ရဲ့ independent ဖြစ်တဲ့ press council တွေနဲ့သူ့ရဲ့ self regulatory တွေကသွားတဲ့ဖြစ်ပါတယ်သူတို့ဖြစ်နေတာဖြစ်ပါတယ်အဲ့ဒါတော့မှ media မားရတော့ဖြစ်ပါတယ်အဲ့တော့ MOI တို့ဦးရထွတ်တို့အစိုးရတို့ဝန်ပါနေပြီဆိုတော့ကျွန်တော်သူတို့ကသူတို့လုပ်တာလည်းဆိုင်ပြီးတော့ media ကိုပို့ပြီးတော့သူတို့က control လုပ်ဖို့ကျိုးစားရလို့ပဲကျွန်တော်မြန်မာကအပြင် public media service ကိုပြောတဲ့အခါမှာ public media service ဆိုတာ MOI ပိုင်းမှာမဟုတ်ပါဘူး public media service ပိုင်းကပြည်သူတွေကပိုင်းမှာဖြစ်ပါတယ်အစိုးရပိုင်းမှာမဟုတ်ပါဘူးအဲ့တော့သူတို့ကအင်းတင်းလုပ်နေတယ်ဆိုရင်ဘယ်မှာ public media service ဖြစ်လာမလဲကျွန်တော်မြင်တာကတော့သူတို့ဒီခဝိုးကြီးကရှောင်ပြီးတော့ public media service ကိုတကယ်တမာတမရှိတဲ့ဒီ public figure တွေ journalist တွေ ADR တွေပုံရံကအပြေပါလောက်ကံရင်ရှိတင်တယ်လို့ကျွန်တော်ယုံကြည်ပါတယ်
ဟုတ်ကဲ့မီဒီယာအက်သစ်ဆိုလို့ကျွန်တော်လည်းဒီမြန်မာအစိုးရသတင်းစာတွေမှာဖော်ပြတဲ့ခေါင်းစဉ်တွေကိုကြည့်လိုက်ပါဟောင်ကောင်မှာတကယ်ဖြစ်နေတာကိုထင်ဟပ်ပါရလားဟောင်ကောင်အရေးကြီးတရုတ်ပြည်တွင်းသားဖြစ်ဆိုပြီးတော့အဲ့ဒါနိုင်ငံသားတရုတ်နိုင်ငံသားဝင်ကြီးပြောဆိုပြီးတော့တက်ထားတဲ့ခေါင်းစဉ်ဟာဟောင်ကောင်ကျောင်းသူကျောင်းသားတွေဟောင်ကောင်ပြည်သူလူထုတွေစစ်မှန်တဲ့ဒီမိုကရေစီလိုချင်လို့လမ်းပေါ်ထွက်နေတဲ့သတင်းကိုအမှန်တကယ်ထင်ဟပ်ပါရလားဒါဟာ ethical ဖြစ်တဲ့ခေါင်းစဉ်မျိုးလား ethical ဖြစ်တဲ့တင်ဆက်မှုမျိုးလားဆိုတာလည်းမေးစရာဖြစ်လိမ့်မယ်လို့ထင်ကြောင်းပြောကြရင်လည်းဒီကနေ့အစီအစဉ်ကိုဒီမှာနေဒီကုန်းချုပ်လိုက်ပါစေခင်ဗျာပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေနားဆင်တဲ့သောတာရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကျောစံသားရဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ခဲ့ရတာပါရှင်ဒီအစီအစဉ်ကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတာပါဒီအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 1-239-382-999 လေးဖြစ်စေအီးမေးလ်လိပ်စာ burmese@voanews.com မှာဖြစ်စေဆက်သွယ်နိုင်ကြပါတယ်ရှင် VOA ရဲ့စနေနေ့ညပိုင်းအစီအစဉ်တွေမှကြာခင်ပြီးဆုံးတော့မှာပါအခုကြန့်ရှိနေတဲ့အချိန်အတွင်းမှာတရင်အချင်းချုပ်ကိုမဆုမြတ်မုံကအကြေညာပေးပါမယ်ရှင
်ဟောင်ကောင်မှာတရင်လာနေကဆက်ပြီးတော့ဒီမိုကရေစီတောင်းဆိုဆန္ဒပြနေသူတွေပိတ်ဆို့ထားတဲ့လမ်းတွေကိုရှင်းလင်းဖယ်ရှားဖို့ဟောင်ကောင်အုပ်ချုပ်ရေးမှူးစီဝိုင်လျောင်းကရုပ်မြင်သံကြားပေါ်ကနေဒီကနေ့စနေနေ့မှာပြောကြားလိုက်ပါတယ်အများပြည်သူကိုတာဝန်ထမ်းနေကြတဲ့အစိုးရဝန်ထမ်းတွေတနင်္လာနေ့မှာပြန်ရုံးတက်ပြီးတော့သူတို့အလုပ်လုပ်နိုင်ကြဖို့အတွက်အစိုးရရုံးတွေရှိရာလမ်းတွေကိုရှင်းလင်းဖို့ကအခုအရေးအကြီးဆုံးလို့ရမယ့်ကိစ္စဖြစ်တယ်လို့အုပ်ချုပ်ရေးမှူးကပြောကြားခဲ့ပါတယ်။ကျောင်းသားတွေကျောင်းတက်နိုင်ဖို့အတွက်ကိုလည်းလမ်းတွေကိုဖွင့်ပေးဖို့လိုတယ်လို့ပြောခဲ့ပါတယ်။ဒီအလုပ်ကိုင်းတွေပြက်လို့မကြေမနက်ဖြစ်နေကြတဲ့မြို့ကန်တွေနဲ့ဆန္ဒပြသူတွေကြားမှာဒုတိယနေ့ဇက်တိုက်အဖြစ်ထိတ်တဲရင်ဆိုင်မှုတွေဖြစ်နေချိန်မှာပဲအုပ်ချုပ်ရေးမှူးကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားမှရန်နေတာလားနဲ့ချီကြပြီးဖြစ်တဲ့အဆင့်မြင့်ဆွေးနွေးပွဲတွေကိုပြန်ဆမယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။အောက်တိုဘာလကုန်ပိုင်းနဲ့နိုဝင်ဘာလဇန်ပိုင်းမှာဆွေးနွေးမှုတွေကိုစတင်ဖို့တက်မှတ်ထားကြပါတယ်။မြောက်ကိုရီးယားထိပ်တန်းတာဝန်ရှိသူ3ယောက်စနေနေ့တုန်းကတောင်ကိုရီးယားနိုင်ငံအင်ချွန်မြို့စီကိုရှာရှာပပလာပြီးတော့ဒီတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးမှအခုလိုအဆင့်မြင့်ဆွေးနွေးမှုတွေကိုပြန်ဆမယ်လို့သဘောတူခဲ့ကြတာဖြစ်ပါတယ်။ဗြိတိန်လူမျိုးအယ်လန်ဟန်နင်းကို Islamic State စစ်သွေးကြွတွေကခေါင်းဖြတ်တတ်တဲ့ဗီဒီယိုထွက်ပေါ်လာခဲ့ပြီးနောက်ကျမှပဲဒီစစ်သွေးကြွအဖွဲ့ကိုတတ်နိုင်တဲ့နီလန်အလုံးနဲ့ချေမှုန်းသွားမယ်လို့ UK ဝန်ကြီးချုပ် David Cameron ကပြောကြားခဲ့ပါတယ်။တခါတူရကီနိုင်ငံရဲ့နယ်စပ်ဒီ Islamic State စစ်သွေးကြွတွေချဉ်ကပ်နေတဲ့ Syria နိုင်ငံရဲ့မြောက်ဘက်မှာရှိတဲ့ဒီ Kurds ဒေသမှာဒီကနေ့စနေနေ့မှလည်းတိုက်ပွဲတွေပြင်းထန်နေပါတယ်ရှင်။
သတင်းအကျဉ်းချုပ်ကိုမဆုမျက်မုံကကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်သိန်ကြီးထိုက်ဖြစ်ပြီးအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိအစီအစဉ်တွေကိုတော့ပထမနာရီဘက်ကိုလိုင်းတူမီတာ30.40-48တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပြီးဒုတိယပိုင်းနာရီဘက်အစီအစဉ်တွေကိုတော့လိုင်းတူမီတာ30.40-50နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.